Welcome to the Voice of America in Burmese.
Ningla nya chan ma shin 2025 ခုနှစ်ရဲ့ပထမဆုံးညချမ်းအတွက် American အတန်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကို Line to Meter 2925 32တို့အပြင် Line Lab Meter 190 kHz 1905တို့ကနေဖမ်းယူနှာစင်နိုင်ပါတယ်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကမ္ဘာတဝနှစ်တကူပွဲတော်တွေကိုစီကားစွာကျင်းပနေကြတဲ့အချိန်မှာပဲရန်ကုန်ကအမေရိကန်နဲ့ဗြိတိန်တိုင်ယွန်းတို့ကလည်းမြန်မာပြည်သူတွေအတွက်နှစ်တကူဆူတောင်းပို့ပါတယ်နှစ်တကူပွဲကျင်းပတဲ့နေရာတွေကိုစစ်ကောင်စီကအလေကြောင်းကတိုက်ခတ်ခဲ့တဲ့အတွက်အရသာတိုက်စုံမှုတွေရှိခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေနဲ့တခြားထိပ်တန်းရောက်သတင်းတွေကိုတင်ပြပေးပါမယ်ခင်ဗျာ
နှစ်တကူညမှာကမ္ဘာတဝန်းကနိုင်ငံအသီးသီးမှာပျော်ပျော်ရွှင်ရွှင်နဲ့ပြည်သူတွေကနှစ်တကူညကိုဆင်နွှဲနေကြမှာပဲမြန်မာနိုင်ငံမှာတော့မန္တလေးတိုင်းနဲ့ KNY ပြည်နယ်မှာနှစ်တကူညကိုစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတွေတေဆုံးဝန်းနေကြရတဲ့သတင်းလွှာတွေကိုထုတ်လွှင့်မှုရှိပါတယ်တခါဒီကနေ့ညတင်ဆက်မဲ့2024ခုနှစ်ဖြတ်တန်းခဲ့တဲ့မြန်မာနိုင်ငံရဲ့အခြေအနေတွေထဲမှာတော
့ခိုင်နေအနေနဲ့ကတော့ဒီ Confederate အစင်ထက်မနေတဲ့နိုင်ငံရဲ့အဆင့်တန်းတစ်ခုကိုတော့ကျွန်တော်တို့မျှော်မှန်းပြီးလှုပ်ဆောင်နေတာဖြစ်တယ်တိုက်ပွဲဝင်နေတာဖြစ်တယ
်ဒါကတော့ရခိုင်မှာစစ်ကောင်စီရဲ့စစ်ဌာနချုပ်နဲ့15မြို့နယ်ကိုသိမ်းပိုက်နိုင်ခဲ့တဲ့အာရခတပ်တော်ရဲ့ရီမှန်းချက်ပန်းတိုင်နဲ့ပတ်သက်လို့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က VOE ကိုပြောသွားတာပါသတင်းတွေအပြီးမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်အဲ့ဒီနောက်အက်ဒီတာဆွေးနွေးကန်ဂျန်စီစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်2025နှစ်တကူနယူးဇီလန်ကဆားလို့ဩစတြေးလျကနေအိန္ဒိယပြင်သစ်ဘရာဇီးနိုင်ငံတို့အထိမီရှူမီပန်းတွေပြစ်ဖောက်အလားတစားတွေဆင်ပြီးတော့ကမ္ဘာတဝန်းကြိုဆိုခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Times Square မှာလည်းနှစ်တကူကြိုဆိုသူတွေတိတ်နေကြီးတက်ရောက်ကြောင်းဒေတာရင်းသတင်းတွေမှာရေးသားကြပါတယ်အစင်လာအတိုင်းသုံးမြောက်ခရစ်စတယ်ဗျားတွေနဲ့ပြုတ်လုထားတဲ့မက်ထရစ်တန်6တန်အလေးချိန်ရှိတဲ့ဘောလုံးကိုနှစ်တကူချိန်တိုင်ထိတ်လွင့်တင်ပြီးကြိုဆိုခဲ့ကြပါတယ်နာမည်ကျော် TLC နဲ့ Jonas Brothers အဖွဲ့တို့ကလည်းနှစ်တကူပွဲမှာဖျော်ဖြေခဲ့ကြပါတယ်နယူးယောက်တစ်မြို့လုံးမှာပါတီပွဲတွေကျင်းပပြီးနှစ်တစ်ကိုကြိုဆိုကြသလိုကာစီနိုလောင်းကစားမြို့တော်လို့နာမည်ကြီးတဲ့ Las Vegas ကနှစ်တစ်ကြိုဆိုပွဲကိုတော့လူပေါင်း3သိန်းခွဲလောက်တက်ရောက်ကြပါတယ်။ California ပြည်နယ် Pasadena မြို့က Rose Parade အလှပြလမ်းလျှောက်ပွဲကိုလူအများပြားလာကြည့်ကြသလို Tennessee ပြည်နယ် Nashville က Country Music Party ကိုလည်းလူပေါင်း2သိန်းလောက်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။နေဟောင်းကုံဆုံးတဲ့နှစ်သစ်မှာမြန်မာနိုင်ငံသူနိုင်ငံသားတွေငြိမ်းချမ်းပျော်ရွှင်ပြီးတာယာဝါပြောပါစေကြောင်းအမေရိကန်တန်ယုံအကြီးအကဲဆူဇန်စတီဗင်ဆန်ကဆုမွန်ကောင်းတောင်းလိုက်ပါတယ်
။မင်္ဂလာပါရှင်။ Welcome to 2025. The new year offers a chance to look back on 2024 and prepare for
နှစ်သစ်မှာ2024ခုနှစ်ကိုပြန်လည်သုံးသပ်ဖို့အခွင့်အရေးရပြီးရှေ့ဆက်ဖို့အတွက်စင်ခုံမှုတွေနဲ့အခွင့်အရေးတွေအတွက်ကြိုတင်ပြင်ဆင်ခွင့်ရတဲ့ကြောင်းဆူဇန်စတီဗင်ဆန်ကပြောဆိုထားတာပါ။အခုလိုအခက်အခဲတွေကြုံနေရချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်ရင်းပညာရေးအခွင့်အလမ်းတွေလူသားချင်းစာနာထောက်ထားမှုအကူအညီတွေနဲ့အသက်မွေးဝမ်းကြောင်းမှုဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေပေးအပ်နေတဲ့အကြောင်းနှစ်သစ်ကိုဆွံ့မွန်ကောင်းတောင်းတဲ့ဗီဒီယိုမှာပြောဆိုထားပါတယ်။အလားတူပဲ2025ခုနှစ်နှစ်သစ်မှာမြန်မာပြည်သူတွေနဲ့အတူ UK အစိုးရကဆက်လက်လက်တွဲဆောင်ရွက်သွားမယ်အကြောင်းဗြိတိသျှတန်ယုံရန်ကုန်အကြီးအကဲKen O'Flaherty ကနှစ်သစ်သတင်းစကားပေးပို့ထားပါတယ်2024ခုနှစ်ဟာမြန်မာပြည်သူပြည်သားတွေအတွက်အခက်အခဲတွေပုံပေါ်ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ခဲ့တဲ့အကြောင်းစစ်မှုတမ်းရေးဥပဒေကိုရက်ဆက်စွာစတင်ကျင့်သုံးခြင်းကစပြီးနေ့စဉ်သုံးကုန်ပစ္စည်းစည်းနှုန်းတွေတိတိသာသာမြင့်တက်လာတာအသက်အိုးအိမ်ထိခိုက်စေတဲ့ရေကြီးရေရှာမှုတွေအပါအဝင်မြန်မာစစ်တပ်ရဲ့စီမံခန့်ခွဲမှုလွှမ်းမိုးခြင်းတွေကိုပြည်သူတွေရဲ့နေ့စဉ်ဘဝမှာကြုံတွေ့နေရတဲ့အကြောင်းနှစ်သစ်သတင်းစကားမှာဖော်ပြထားပါတယ်ခင်ဗျာစီအနာတင်ထားတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုချင်းမရောက်နိုင်ကမြန်မာပြည်သူတွေအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်တိုက်တွန်းပေးဖို့2025ခုနှစ်နှစ်သစ်ကူမိန်ကွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ဒီမိုကရေစီစနစ်လိုလားတယ်လို့တိုင်းရင်းသားကောင်းဆောင်တွေကဆိုနေပေမဲ့တကယ်လက်တွေ့မှာကိုဂျိုးအတ္တကိုအခြေခံပြီးလက်နက်ကင်ပဋိပက္ခတွေကိုဖန်တီးနေတာပြည်ထောင်စုပြုတ်ကွဲအောင်ဥတီဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကသူ့ရဲ့နှစ်သစ်မိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်။ဒါအပြင်တိုင်းရင်းသားကောင်းဆောင်တွေအနေနဲ့ဖြစ်ချင်တာဖြစ်တင်တာတွေကိုချင့်ချိန်စဉ်းစားပြီးဖ ဖြစ်နိုင်တာကိုပြည်ထောင်စုအကျိုးကိုမျှော်ကိုပြီးတော့ဒီမိုကရေစီလမ်းတကြားဆောင်ရွက်တင်တယ်လို့လည်းသူကပြောပါတယ်။ညီတော်မဟာမိတ်တွေအပါအဝင်အာရခတ်တပ်တော်စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်ချိန်စစ်တိုင်းတချို့ကြားဆုံအဆင့်မြင့်ရာထူးကြီးတွေပါဖမ်းဆီးထိန်းသိမ်းခံရပြီးစီးရဲရရှုံးနေနေကြမှာပဲဗိုလ်ချုပ်မှုကြီးမေအောင်လိုင်ကနှစ်သိမ့်မင်ကွန်းကိုပြောကြားတာဖြစ်ပါတယ်ခင်ဗျ။နှစ်သိမ့်ခါသမယဖြစ်တဲ့ဇန်နဝါရီ1ရက်နေ့မှာအချင်းထောင်အချင်းစခန်းအသီးသီးမှာပြစ်ဒဏ်ကြခံလျက်ရှိတဲ့နိုင်ငံရေးအချင်းသူအကျဉ်းသား169ယောက်ကိုစီကံတတ်မှတ်ချက်မထားပဲလူငယ်ချမ်းသာခွင့်ပြုလိုက်တဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG သမရယုံကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။နှွေဦးတော်လန်ရေးအကျိုးစီးပွားကိုရှေ့ရှုပြီးပြည်သူလူထုနှလုံးစိတ်ဝမ်းအေးချမ်းစေရေးနဲ့လူသားချင်းစာနာထောက်ထားမှုကိုအလေးထားပြီးတော့ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်401ပုံမှန်ကွယ်1အရစီကံတတ်မှတ်ချက်မထားပဲလူငယ်ချမ်းသာခွင့်ပြုလိုက်တာဖြစ်ကြောင်း NUG ယာယီသမရဒူဝါလက်ရှိလာကကြေညာချက်ထုတ်ပြန်ပါတယ်။လူငယ်ချမ်းသာခွင့်ပြုလိုက်တဲ့သူတွေနဲ့ပတ်သက်လို့ကျူးလွန်ခဲ့တဲ့အမှုတွေဘလို့အမှုတွေဖြစ်တယ်ဆိုတာနဲ့ဘယ်သူဘဝတွေဖြစ်တယ်ဆိုတာကိုတော့ကြေညာချက်မှာအသေးစိတ်ဖော်ပြထားခြင်းမရှိပါဘူးခင်ဗျာ။ကယားပြည်နယ်လွိုင်ကော်မြို့နယ်အရှိတ်ဘက်၈ဆောင်စခန်းမှာဒီဇင်ဘာလ31ရက်နေ့ကနေ့တက္ကူပွဲတော်ရဲ့ခရီးယန်ဘာသာဝင်တွေဝတ်ပြုဆုတောင်းမှုပြင်ဆင်နေကြချိန်မှာစစ်ကောင်စီကလေရင်နဲ့နှစ်ကြိမ်ဘုံးကျဲတိုက်ခတ်ခဲ့လို့ကလေးငယ်တို့အပါအဝင်တိုက်ဆုံးသူ3ဦးထိရှိခဲ့ပြီးသုံးဦးတည်းမနဲ့ပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ကင်းဒီမျိုးသားများကာကွယ်ရေးတပ်နဲ့ကင်းဒီလူခွင့်ရေးအဖွဲ့က VOA ကိုပြောပါရခင်ဗျာ
ဒါကတော့သတင်းတွေကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါရှင်အခုတော့သတင်းပေးပို့ချက်ကိုကြည့်ကြရအောင်ပါကီနီတီနယ်လွိုက်ကော့အရှိတ်ဘက်စစ်ဘေးရှောင်စခန်းတစ်ခုကိုဒီဇင်ဘာလ31ရက်မနေ့ညကစစ်ကောင်စီတပ်ကလေရင်နဲ့နှစ်ကြိမ်ဘုံးကျဲတိုက်ခိုက်လို့ကလေးငယ်တအုပ်ပါဝင်တေဆုံးသူ3ဦးထိရှိပြီးတော့3ဦးထက်မနည်းပြင်းပြင်းထန်ထန်ဒဏ်ရာရရှိတယ်လို့ကီနီမျိုးသားများကာကွယ်ရေးတပ်နဲ့ကီနီလူခွင့်ရေးအဖွဲ့က VOA ကိုပြောပါရတယ်။နှစ်တစ်ကူပွဲတော်ရက်စစ်ရှောင်စခန်းတွေမှာခရီးရန်ဘာသာဝင်တွေဝတ်ပြုဆူတောင်းမှုပြင်ဆင်နေချိန်မှာဘုံးကျဲတိုက်ခိုက်ခံရတာပါ။ရန်ကုန်ကသတင်းပေးပို့ထားတာကိုမခင်လေးကပြောပြမှာပါရှင်။
ဒီဇင်ဘာလ31ရက်မနေ့ညနေ4နာရီလောက်မှာရိုက်ကော်မြို့နယ်အရှိဘက်မှာရှိတဲ့ဒေတာအခေါ်စင်စခန်းစစ်ဘေးရှောင်စခန်းကိုစစ်ကောင်စီတပ်ကလေရင်နဲ့နှစ်ကြိမ်ဘုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်တအူအပါအဝင်3ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီလူအခွင့်ရေးတည်ထောင်သူပညာခွန်အောင်က VOE ကိုပြောပါတယ်
အနည်းဆုံးနှစ်ကြိမ်ဟောဝဲပြံတော့မှဘုံကျဲတိုက်ခိုက်အဲ့ဒီမှာချက်ချင်းပေါ့เนาะတတိပိုင်းအမျိုးသမီးတူပွချင်းပြီးတည်ဆုံးတယ်နောက်ပြီးတော့မှပြင်းထန်တဲ့တန်ရာ3ဦးပေါ့เนาะတစ်ထဲက3နှစ်အရွယ်ပေါ့เนาะကလေးငယ်လေးပေါ့เนาะဘိုက်ကိုထိတော့ပေါ့เนาะဘိုက်ပွင့်သွားတဲ့တူရယ်နောက်ပြီးတော့မှ50နှစ်အရွယ်အတော်တယောက်ပေါ့เนาะဟိုခြေတော့ပြတ်လူနေပါပေါ့เนาะအဲ့ဒါအဲ့ဒီနူဦးကဆေးရုံကိုလွဲပြောင်းပြီးတဲ့ကာလမှာပဲထပ်မှဆုံးသွားတော့ပေါ့เนาะအဲ့တော့ကိုလုံးက3ဦးဆုံးသွားတယ်လို့ပြောလို့ရတော့အလုံးကမျိုးသမီးတွေပဲပေါ့နော်အနောက်ပြီးတော့မှကျွန်တော်တို့ဒီဦးခေါင်းကိုထိမှန်တဲ့တယောက်ကလည်းအခုချိန်ထိတော့ဆေးရုံမှာကုတက်နေရတယ်နောက်ပြီးတော့မှနည်းနည်းပါးပါပေါ့နော်ထိခိုက်တိုင်ရသူနှစ်ဦးလည်းရှိပါသေးတယ်လောလောဆယ်ကတော့အလုံးကတော့တည်ဆုံးသူကတော့3ဦးဖြစ်သွားပြီးတော့မှဆေးရုံမှာဟိုဆဲကုတက်နေတဲ့လူနဲ့3ဦးတော့ရှိပါတယ်ဟုတ်ဟုတ
်လေရင်ဘုံကျဲမှုအတွင်းမှာပွဲချင်းပြီးအမျိုးသမီးတဦးတည်ဆုံးခဲ့ပြီးပြင်းထန်ဒဏ်ရာရရှိသူတွေဆေးရုံကိုလွှဲပြောင်းနေစင်ပါပဲနောက်ထပ်နှစ်ဦးထပ်မံတည်ဆုံးခဲ့တာမို့တည်ဆုံးသူ3ဦးထိတိုးလာတာလို့ကရင်နီလူအခွင့်ရေးတည်ထောင်သူပညာခွန်အောင်ကပြောပါရယ်နှစ်တကူပွဲတော်ရဲ့စစ်ဆောင်စခန်းတွေမှာခရီးယန်ဘာသာဝင်တွေဝတ်ပြုဆုတောင်းမှုပြင်ဆင်နေချိန်မှာပဲဘုံကျဲတိုက်ခိုက်တာကိုခံခဲ့ရတာလို့သိရပါရယ်အလားတူဒီဇင်ဘာ31ရက်မနေ့ည12နာရီမတိုင်ခင်ဒီမော့ဆိုမြို့နယ်အနောက်ဘက်မှာလည်းလေရင်နဲ့ဘုံကျဲတိုက်ခိုက်ခံရတယ်လို့ကရင်နီလူအခွင့်ရေးတည်ထောင်သူပညာခွန်အောင်က VOE ကိုပြောပါရယ်အဲ့ဒီနေရာမှာထိခိုက်မှုအခြေအနေကိုတော့မရှိဘူးလို့ပြောပါတယ်။ရိုက်ကော်မြို့နယ်အရှိတ်ဘက်ဒေသအခေါ်စင်စခန်းစစ်ဘေးရှောင်စခန်းကဈေးဆိုင်တစ်ဝိုက်မှာတော့စစ်ကောင်စီကလေရင်နဲ့နှစ်ကြိမ်တိုင်တိုင်ဘုံးကျဲတိုက်ခိုက်ခဲ့တာလို့ကရင်နီမျိုးသားများကာကွယ်တပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOE ကိုမနေ့ညပိုင်းမှာပြောဆိုပါတယ်
။လေကြောင်းတိုက်ခိုက်ခံရပြီဆိုလို့ရှိရင်တော့အနီးနားတစ်ဝိုက်ကတော့တက်ပြီးတော့နေထိုင်ဖို့လုံခြုံရေးရပေါ့နော်။စိုးရိမ်တာမျိုးတွေရှိပါတယ်ပေါ့နော်။အဲ့တော့ပိုပြီးတော့မှဟိုလုံချွန်တဲ့နေရာကိုရှေ့ပြောင်းတာမျိုးတွေရှိပါတယ်ဗျ
။စစ်ဘေးရှောင်စခန်းအနီးတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ဘေးရှောင်ပြည်သူတွေစုဝေးခိုလုံနေတဲ့နေရာကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါတယ်။မနေ့ကလေရင်3ဘုံးကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့စ စ်ကောင်စီရဲ့ကြားပြည်နယ်အစိုးရဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာ28ရက်နေ့ကကြားရှမ်းနယ်စပ်မှာရှိတဲ့ဖဲခုံမြို့နယ်ပီကင်းရွာကိုစစ်ကောင်စီတပ်ကပေါင်900ဘုံးကျဲတိုက်ခိုက်လို့အရဲသား၄ဦးထပ်မံထိခိုက်ဒဏ်ရာရရှိပြီးနေအိမ်တချို့ပျက်စီးခဲ့ပါတယ်။အခုနောက်ပိုင်းစစ်ကောင်စီတပ်ကလက်နက်ကြီးဒရုန်းနဲ့လေယာဉ်အသုံးပြုပြီးနေစဉ်နဲ့အမျှပစ်ခတ်တိုက်ခိုက်နေကလုံခြုံရေးစိုးရိမ်နေရတယ်လို့စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံတွေကပြောပါတယ်ရှင
်။မက်ခင်လေးပြောပြသွားတာပါ။ကျမတို့ VOA မြန်မာပိုင်းကနေ2024ခုနှစ်အကုန်2025ခုပြောင်းချိန်မှာကျမတို့နှစ်ကုန်အထူးစီစဉ်တွေကိုဇက်တိုက်တင်ဆက်နေရမှာဒီကနေ့အတွက်တော့2024ခုနှစ်မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ကိုသားညို့သုံးသက်ထားတာကိုတင်ဆက်ဖို့ရှိပါတယ်2021ခုနှစ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖြစ်လာတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအကျအတဲတွေနဲ့စီးရေးပဋိပက္ခတွေဟာ2024ခုနှစ်မှလည်းဆက်ပြီးတော့ကြုံနေရသေးပါစစ်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေလူအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေစတဲ့အနိဋ္ဌာယုံသတင်းတွေနေ့စဉ်ထုတ်ပြန်နေရသေးပါ2024ခုနှစ်မြန်မာနိုင်ငံပုံရိပ်ကိုကိုသားညွန်ကစူးစီးတင်ဆက်ထားပါတယ
်2024ခုနှစ်တနှစ်တာမြန်မာသတင်းတွေကိုပြန်ဖော်ပြတဲ့နေရာမှာရက်စွဲလစဉ်အလိုက်ဖြစ်ရတွေကိုဖော်ပြတာထက်အကြောင်းအရာတစ်ခုချင်းအလိုက်ဖြစ်စဉ်တွေကိုတင်ဆက်သွားပါမယ်အရင်ဆုံးအခုနှစ်မြန်မာသတင်းတွေထဲလှုပ်လှုပ်ခတ်ခတ်အဖြစ်ဆုံးပြည်သူစစ်မှုထမ်းဥပဒေနဲ့စကြင်ပါလေ။အာဏာသိမ်းစစ်ကောင်စီဖို့နယ်မြေဆုံးရှုံးမှုတွေနဲ့တူတပ်ဖွဲ့တချို့လက်နက်ချတာတွေထိခိုက်သေးဆုံးတာတွေနဲ့အင်အားပြုံးတိမှုတွေကြောင့်စစ်သားဟောင်းတွေကိုပြန်လည်ခေါ်ယူတာဒေသလိုက်ပြည်သူစစ်တွေကိုအားဖြည့်ဖွဲ့စည်းတာတွေတွေ့လာရပါလေ။2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာပြည်သူစစ်မှုထမ်းဥပဒေကိုစတင်အသက်ဝင်တဲ့အကြောင်းကြေညာပြီးတော့ပထမဆုံးတပ်သားတစ်တွေအတွက်စုဆောင်းတာစခန်းဖွင့်တင်နန်းပြတာတွေလုပ်ပါလေ။
ဗော်လန်တီယာတွေပဲတက်လိုက်သူတို့ကိုယ်တိုင်ဆန္ဒပြုတဲ့လူတွေတက်လိုက်လူကြီးရေဘလောက်ရှိလဲဘလောက်တက်ကြလဲဆိုတော့လက်တွေ့
စစ်ကောင်စီပြောကြရသူဘုဂျိုဆော်ဘင်ထုံးကစစ်မှုထမ်းဥပဒေမှာဆန္ဒရှိတဲ့သူကိုပဲခေါ်မယ်လူငယ်တွေဘလောက်တက်ကြမလဲဆိုတာပြမယ်ဆိုပြီးတော့ဝင့်ကြွားပြောခဲ့ပေမဲ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ပိုင်းမှာတော့နိုင်ငံအတွင်းကလူငယ်အမျိုးသားအများစုရရနီလာနဲ့ပြည်တွင်းကထွက်နိုင်ဖို့ကြိုးစားပြီးတော့စစ်ကောင်စီကလည်းအမျိုးသားလူငယ်တွေပြပထွက်ခွာမှုနဲ့ပတ်သက်လို့ကန့်သတ်ချက်တွေဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်နေရာတချို့မှာအတင်းကျပ်စစ်သားစုဆောင်းတာတွေရှိသလိုစစ်ထဲမလိုက်လို့ရှိရင်ငွေပေးရမယ်ဆိုပြီးတော့ဒေသအာဏာပိုင်တွေကအဂတိငွေတောင်းခံနေဆိုတဲ့တိုင်ကြားမှုတွေလည်းအတော်များများရှိခဲ့ပါတယ်။တနန်းစင်းတပ်သားတွေကိုတိုက်ပွဲပြင်းထန်တဲ့နေရာတွေကိုဆီလွတ်တာကြောင့်ထိခိုက်သေဆုံးမှုတွေတော်လိုင်းတပ်ဖွဲ့တွေစီမှဖမ်းဆီးခံရတာမျိုးတွေရှိနေတယ်လို့တော်လိုင်းအင်အားစုတွေကလည်းသတိပေးထုတ်ပြန်ပါတယ်။တက်ကြွလှုပ်ရှားသူတူဖြစ်တဲ့ကိုတီစာဆန်းကတော့စစ်မှုထမ်းဥပဒေကိုရရတဲ့နည်းနဲ့ဆန့်ကျင်ကြဖို့သူကတိုက်တွန်းပါတယ်
။ဒီကိစ္စကတော့ဒါဒင်းတို့စိုးမိုးအုပ်ချုပ်နေနိုင်သေးတဲ့လူကြီးပြာကြီးပေါ်မှာရှိတဲ့ပြည်သူတွေနောက်သူတို့အာဏာသက်သက်ရောက်နေတဲ့ဒေသတွေမှာရှိတဲ့ပြည်သူတွေအတွက်အင်မတန်မှတာနော်ဒါဟိုဒုက္ခရောက်စေတဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်လည်းကျွန်တော်တို့အမြဲတမ်းပြောတယ်ကိုသေမယ်လန်းကိုမရွေးပါနဲ့နော်ဘယ်နည်းနဲ့မှဒီစေအုပ်စုရဲ့နော်အာဓမ္မစေသားကောက်တဲ့ထဲမှာကိုတူကိုသားကိုကိုတိုင်းနော်မပါပါစေနဲ့တက်နိုင်တဲ့နည်းနဲ့အစွမ်းကိုကျွန်တော်တို့စန့်ကျင်မှာတွန်းလှန်ပါပေါ့
တကယ်တော့လူငယ်တိုင်းမဖြစ်မနေစစ်မှုထားတဲ့ဥပဒေကိုဒီမိုကရေစီနိုင်ငံကြီးတချို့ပါတော်မှာကျင့်သုံးတာပါဒါပေမဲ့လည်းအာဏာသိမ်းယူထားတဲ့အဖွဲ့အစည်းကစွန့်တာမှုလို့ဥပဒေနဲ့မညီတဲ့ကိစ္စရပ်ဖြစ်တယ်လို့အရက်ဖက်စစ်ဖက်ဆက်ဆံရေးကျွမ်းကျင်သူအမေရိကန်စစ်တပ်အငြင်းစားဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်က VOA ကိုပြောခဲ့ပါတယ
်ပြည်ပကအိုမင်လာပြီးတော့ကိုယ်လာတိုက်ဖို့အတွက်ကိုပြန်ပြီးတော့ခုခံဖို့အတွက်တော်လှန်ဖို့အတွက်လုပ်တာတယောက်နဲ့တယောက်နဲ့ကိုဟိုနေပါလဲပြည်ထဲနဲ့မှပြည်တွင်းနဲ့မှတယောက်နဲ့တယောက်ကိုဖိနေဖို့လုပ်တဲ့ဥစ္စာမဟုတ် right so စစ်တပ်ကအခုချိန်မှာသူတို့ကဒီဥစ္စာကိုသုံးထားတာကပြည်သူပြည်သားကိုနှိပ်ကွပ်ဖို့ right ပြည်သူပြည်သားတွေနှိပ်ကွပ်ဖို့ဆိုအဲ့ဒါတစ်ခုပွားချင်နောက်တစ်ခုကကြတော့ဟိုဒီဟိုတခြားနိုင်ငံတွေမှာလှုပ်ထားတဲ့ဥစ္စာကဥပဒေနဲ့ကိုက်ညီတဲ့အစိုးရကဟိုနည်းလှုပ်တာเนาะအဲ့ဒါချတာဒီအခုက SAC ပေါ့เนาะစကားစကားဥပဒေမဲ့အဖွဲ့တခု military junta တခုဖြစ်နေဆိုတော့သူတို့လုပ်တဲ့ဥစ္စာတွေအားလုံးကဥပဒေနဲ့မကိုက်ညီတဲ့ဥစ္စာတွေဖြစ်နေတယ်။နံပါတ်3ကြတော့ဟိုနေဒီလိုမျိုးဥပဒေတွေဒီလိုမျိုးထွက်လာဒီလိုမျိုးတခြားနိုင်ငံတွေမှာထွက်လာလို့ရှိရင်ကျမတို့ US မှာဆိုလို့ရှိရင်ပေါ့နော် World War 2မှာတော့အဲ့ဒီဥစ္စာထွက်တာထွက်ပြီမဲ့လူတွေကအရင်ပဲ volunteer အဲ့ဒီဥစ္စာကိုတက်တက်ကြွကြွနဲ့လိုက်ပါဝင်ပေးတယ်ဒီဘက်ကကြတော့တက်တက်ကြွကြွမရှိဘဲနဲ့အမှန်မှာအတင်းတခါတဲ့ဗာလေလူတွေဖမ်းပြီးတော့မှတွင်းနေရတာ right
ပ ီသူစစ်မှုတန်းဥပဒေပြီးတော့မြန်မာအနှံ့ကတိုက်ပွဲသတင်းတွေကိုဆက်ချက်ပါတယ်ပြီးခဲ့တဲ့2023ကုန်ပိုင်းဒီရှမ်းမြောက်ဒေသမှာဖြစ်ခဲ့တဲ့တိုက်ပွဲတွေဟာ2024ခုနှစ်ဇန်နဝါရီလ17ရက်မှာတော့တရုတ်နိုင်ငံစစ်ဆေးမှုနဲ့ဟိုက်ဂန်သဘောတူညီချက်ရပြီးတော့ပြစ်ခတ်ရစဲကြောင်းနှစ်ဖက်ကြီးညာပါတယ်ညီနောင်သုံးဖွဲ့နဲ့စစ်ကောင်စီအပြစ်ရစဲမှုဟာရှမ်းမြောက်ဒေသမှာပဲအကျုံးဝင်ပြီးတော့ရခိုင်ဘက်မပါဘူးဆိုပြီးတော့ရခိုင်မှာတော့အရခတ်တပ်တော်ကဆက်ပြီးတော့စစ်ဆင်ရေးတွေလုပ်ပါတယ်ရခိုင်ဘက်စစ်ဆင်ရေးတွေမှာတော့အေတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေအင်းနီချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတာတွေရှိခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကမြန်မာစစ်ကောင်စီဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြပါတယ်။ကြောင်မဲနောင်ချိုနဲ့မိုးကုတ်မြို့နယ်တွင်ကြေးရွာတချို့မှာစစ်ကောင်စီဘက်ကပစ်ခတ်မှုတွေလုပ်ပြီးဟိုက်ကန်သဘောတူညီချက်ကိုချိုးဖောက်တယ်လို့ TNL တောက်တပ်ဖက်ကဂျွန်လလယ်မှာသတင်းထုတ်ပြန်ပြီးတော့ဂျွန်လ25ရက်မှာတော့တစ်တုံညာနှစ်ခွန်စစ်စီရင်ဒုတိယပိုင်းရှမ်းမန်းစစ်စီရေးဆိုပြီးတော့ရှမ်းမြောက်ဒကြောပြန်စစ်တွေပြန်ဆပါတယ်။ဆက်စချင်းမှာပဲ TNL တာဝန်တပ်ဖွဲ့နဲ့ NUG မြို့သားညီညွတ်ရေးအစိုးရရဲ့လောက်ခံမန္တလေးပြည်သူ့ကာကွယ်ရေးတပ်တွေကအဓိကလှုပ်ရှားကြတာတွေ့ရပါတယ်။နောက်ပိုင်းမှာတော့ MNDAA ကိုကန့်တပ်နဲ့တူတပ်မ611မှာတွဲဖက်ထားတဲ့ PLA ပြည်သူ့လူမျိုးရေးတပ် BPLA ဗမာပြည်သူ့လူမျိုးရေးတပ်နဲ့ရှမ်းမြောက်မှာရှိတဲ့ AA အရခတပ်ဖွဲ့ဝင်တွေပါလာပါတယ်။ TNL ပူးပေါင်းတပ်တွေဟာဇူလိုင်လအတွင်းမှာပဲနောင်ချိုမိုးကုတ်မိုးမိတ်မြို့ကြီးတွေကိုသိမ်းယူခဲ့တယ်လို့ပဲဩဂတ်လမှာကြောင်မဲမြို့ကိုပါသိမ်းယူပါတယ်။ဩဂတ်လအတွင်းမှာတော့ MNDAA ကိုကန့်ဦးဆောင်တဲ့ပူပေါင်းမဟာမိတ်တပ်တွေဟာလာရှိုးမြို့ကိုထိန်းချုပ်လိုက်တယ်လို့စစ်ကောင်စီရဲ့အနောက်မြောက်ပိုင်းစစ်ထနာချုပ်ကပါသိမ်းယူခဲ့ပါတယ်။ဒါဟာမြန်မာစစ်တပ်ရဲ့အထင်ကြီးအားထားရတဲ့စစ်တိုင်းဌာနကြီးတစ်ခုပထမဆုံးအကြိမ်သိမ်းယူခံရတာဖြစ်ပါတယ်။ရှမ်းမြောက်မှာနှစ်ကုံပိုင်းတိုက်ပွဲတွေလျှော့လာချိန်မှာပဲကချင်ဘက်မှာတော့ KIA ကချင်လွတ်လိုက်ရေးတပ်ကမြန်မာစစ်ကောင်စီစခန်းတွေကိုရောကချင်နေကြဆောင်တပ်စခန်းတွေကိုပါသိမ်းယူပြီးတော့ကချင်ပြည်နယ်ကတရုတ်နယ်စပ်ဂိတ်တွေကိုထိန်းချုပ်လိုက်ပါတယ်။တိုက်ပွဲတွေကကချင်ပြည်နယ်အတွင်းဒုတိယအကြီးဆုံးဗမော်မြို့အထိပါချင်းချောက်လာနေပါတယ်။ရှမ်းမြောက်မှာတိုက်ပွဲတွေခဏရပ်ထားချိန်ဧပြီလအတွင်းမှာပဲထိုင်းမြန်မာနယ်စပ်ကနယ်စပ်ကုံတွေအချက်ချဖြစ်တဲ့မြောက်ရီမြို့တိုက်ပွဲတွေကြောင့်အင်းနီချင်းထိုင်းနိုင်ငံတွင်းကိုပါရိုက်ခတ်မှုကြီးခဲ့ပါတယ်။အဲ့ဒီမတိုင်ခင်ကင်းပြည်နယ်အတွင်းမှာရှိတဲ့ DGBA အသွင်ပြောင်းကင်းနေကြဆောင်တပ်တွေကစစ်ကောင်စီထံကနေပြီးတော့လာစာမယူတော့ဘူး။ကင်းပြည်နယ်တိုက်ပွဲတွေအတွင်းမှာကြားနေမယ်ဆိုတဲ့ကြေညာချက်ထုတ်ပါတယ်။အဲ့ဒီမတ်လအတွင်းမှာတော့မြောက်ရီမြို့နယ်အတွင်းကတင်ငန်းညီနောင်ရဲစခန်းနဲ့ဒေသအခြေစိုက်စစ်ကောင်စီချင်းမြန်တပ်ရင်းတွေကို KNU PDF ပူးပေါင်းတပ်တွေကသိမ်းယူပါတယ်။အဲ့ဒီနောက်စစ်ကမြောက်ရီမြို့ထစ်ကိုပါကူးဆက်လာပြီးတော့ဧပြီလ10ရက်နေ့မှာတော့မြောက်ရီမြို့ဆောင်တပ်ကို KNU ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူပြီးတဲ့နောက်မြောက်ရီမြို့ဟာစစ်ကောင်စီအုပ်ချုပ်ရေးလုံးဝပြည့်ဝင်သလိုဖြစ်သွားခဲ့ပါတယ်။တစ်ဖက်မှာတော့ထိုင်းနိုင်ငံဘက်ကစီးဝင်မှုတွေတိုးလာပြီးတော့မြောက်ရီတစ်ဖက်ကမဲဆောက်မြို့ထစ်ထိုင်းဝန်ကြီးချုပ်ကိုရန်စင်အခြေအနေတွေကိုစောင့်ကြည့်ခဲ့ပါတယ်။စစ်ကောင်စီကအောင်စရာစစ်စင်ရေးစုပြီးတော့မြောက်ရီကော့ဂရိတ်ဒေသကိုပြန်လည်ထိန်းချုပ်ဖို့ကြိုးစားရမှာကရင်နေကြားဆောက်တပ်တွေအကူအညီပေးခဲ့ကြတယ်လို့ KNU ပြောခွင့်ရဖလူစောတော်နီက VOE ကိုပြောခဲ့ပါတယ
်။ဒီကျွန်တော်တို့စစ်ကောင်စီကိုဟိုအပြည်တိုင်ချုပ်ငြိမ်းစေဖို့အတွက်စစ်အာဏာရှင်စနစ်ချုပ်ငြိမ်းစေဖို့တိုက်ပွဲတိုက်တဲ့ခါမှာတော့ဘီဂျီအာဘနေပြီးတော့ဘာပြောလဲဆိုတော့သူကဂျာပဲနေမယ်ဟိုအနောက်ရှေ့တော့မပေးဘူးပေါ့ဆိုတဲ့အနေထားမျိုးပေါ့နော်။အဲ့ဒီကနေတဆင့်ပြီးတော့ကျွန်တော်တို့စစ်စီရင်နေဟိုဖော်ဆောင်လာတဲ့အခါမှာတမဟုတ်ချင်းဟိုအမတန်မှပဲမြန်တယ်လို့ပေါ့ပြောရအောင်ပေါ့ဒါပေမဲ့တခုပဲရှိတာကတော့တည်တဲ့အတိုင်းပေါ့နော်အဲ့ဒီမြဝတီမြို့ကြဆုံးပြီးတဲ့နောက်မှာပြောရရင်တော့ရောမြဝတီမှာရှိတဲ့တိုက်ရင်းတွေအားလုံးကြဆုံးပြီးတဲ့အခါမှာတော့ပြကြီးကနေပြီးတော့အဲ့လိုအနေထားမျိုးပြန်ပြောင်းသွားပြီးတော့စစ်ကောင်စီပဲပြန်ပြီးတဲ့ရက်ဟိုပြန်ပြီးတော့ရက်ခံသွားတဲ့အနေထားတော့ဟိုချက်ချင်းလက်ငင်းကြီးပြန်ဖြစ်သွားတယ်ဂျားတွေမှာဘာကြတာမဟုတ်ဘူးဟိုရက်ပိုင်းမှရှိတယ်မယ်
တချင်းကနာမည်ကျော်တဲ့ KNU ရဲ့ဌာနချုပ်နေရာဟောင်းမနဲ့ဘလော့ကူ KNU ပူးပေါင်းတပ်တွေဟာ2024ဒီဇင်ဘာလ19ရက်နေ့မှာပြန်လည်သိမ်းနိုင်ခဲ့ပါတယ်။ချင်းပြည်နယ်ဘက်မှာဆိုရင်လည်းချင်းကာဝေးအဖွဲ့တွေဟာ Plan Haka Tantaland တီတိန်ဒေသတွေကိုထိန်းချုပ်လာပြီးတော့မင်းတပ်ကံပတ်လက်စတဲ့ချင်းပြည်နယ်တွေကမြို့ပေါင်း10မြို့လောက်ကိုသိမ်းယူခဲ့ကြပါတယ်။ဒီနှစ်ထဲစစ်ကောင်စီအဖို့ဆေးရအကြီးကျယ်အရေးနှိမ့်တယ်လို့ဆိုရမှာကတော့ရှမ်းမြောက်လာရှိုးတိုက်ပွဲပြီးရင်တော့ရခိုင်ပြည်နယ်ဘက်မှာပါ။အရခတ်တပ်တော်အေအေဟာရခိုင်ပြည်နယ်မြောက်ဦးဘူးစီတောင်မြို့တွေကိုသိမ်းယူထိန်းချုပ်ပြီးတဲ့နောက်ဂျွန်လကုံပိုင်းမှာရခိုင်တောင်ပိုင်းကတန်တွဲမြို့ကိုပါသိမ်းယူပြီးကမ္ဘာလက်ခီးသည်တွေအသွာလာများတဲ့ငပလီကန်းကြီးကလေစစ်ကိုပါသိမ်းယူခဲ့ပါတယ်။တန်တွဲမြို့နယ်တွင်းကစစ်ကောင်စီရေဒါစခန်းကိုတော့ဩဂတ်လ3ပိုင်းမှာထိုးစစ်ဆင်ပြီးတော့ရေချောင်းပစ်ကူတွေနဲ့စင်အားထောင်ကနန်းအပြင်းထန်ခုခံနေတဲ့ကြားကပဲစက်တင်ဘာလ9ရက်နေ့မှာမောင်ရွှေလေးရေဒါစခန်းကိုအေအေကသိမ်းယူပါတယ်။အဲဒီနောက်2024နှစ်လယ်ပိုင်းမှာM တောင်ကုတ်မောင်တော်စစ်စင်ရီတွေကိုအေအေဘက်ကအရှိန်မြှင့်လာပြီးတော့စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ထနာတွေကိုသိမ်းယူလိုက်ပြီးလို့ဒဇမလ20ရက်နေ့မှာအေအေကကြေညာပါတယ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီဖို့ဒုတိယမြောက်ဆုံးရှုံးလိုက်ရတဲ့စစ်တိုင်းကြီးတစ်ခုဖြစ်ပါတယ် နဘခတိုက်ပွဲမှာဒုတိုင်မှုနဲ့တိုင်ဦးစီးရရှိပါဝင်ဗိုလ်မှူးချုပ်3ဦးကိုအေကအရှင်ဖမ်းဆီးခဲ့ပါတယ်။ဒဇမလအတွင်းမှာပဲမောင်းတော်မျိုးကိုလည်းထိန်းချုပ်လိုက်နိုင်ပြီလို့အေကကြေညာပါတယ်။စစ်ကောင်စီရဲ့အမှတ်15စစ်စင်ကုတ်ကဲမှုဌာနချုပ်စက္ကခမှုဗိုလ်မှူးချုပ်သူရင်ထွန်းနဲ့အရာရှိစစ်တီအများပြားနဲ့ရွန်ဂျာလက်နက်ကင်အဖွဲ့ဝင်တွေကိုလည်းဖမ်းဆီးရမိတယ်လို့အေကဓာတ်ပုံနဲ့တကွထုတ်ပြန်ပါတယ်။အေအနေနဲ့ Confederate အစ်စ်မင်းနဲ့ပြည်တော်စုဖွဲ့မှုကိုလူလာပြီးတော့ပြည်တော်စုဖွဲ့မှုမှာလူမျိုးတစုတစ်ဖွဲ့ကမောင်းပိုင်းစီးတာမဟုတ်ဘဲနဲ့လူမျိုးအလုံးလူလူလာလာစုဖွဲ့မှုနဲ့ဖြစ်စေချင်တယ်လို့ AA ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က VOA နဲ့အင်တာဗျူးမှာပြောခဲ့ပါတယ
်။ရခိုင်နယ်အနေနဲ့ကတော့ဒီ Confederate အစ်စ်ထက်မင်းနဲ့နိုင်ငံရေးအစ်စ်တန်တစ်ခုကိုတော့ကျွန်တော်တို့မျှော်မှန်းပြီးလှုပ်ဆောင်နေတာဖြစ်တယ်တိုက်ပွဲဝင်နေတာဖြစ်တယ်ကျွန်တော်တို့ရဲ့ရည်ရည်ချက်ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူး။သူများစီကလည်းတောင်းနေမှာမဟုတ်ဘူးမရရအောင်ဟိုတိုက်ပင်းတိုက်မယ်ပြီးမှဟိုတီဆောက်တော့မယ်ပေါ့ဒါဟိုတစ်ဖက်နဲ့တစ်ဖက်နားလည်မှုအပြင်းနဲ့ဒီသဘောထားကြီးကြီးနဲ့ဟိုသဘောတူညီကြရဲဆိုရင်တော့ဒီစီလုံးညီညွတ်တဲ့ဒီအနာဂတ်တစ်ခုမှာအကုန်လုံးတည်းအေးချမ်းမယ်အဲပြီးရင်ဒီကျွန်တော်တို့ဒီမြန်မာပြည်ထောင်စုကိုဒီ coming together union ဖြစ်စေချင်တယ်။ဒါအဲ့ holding together ဆိုပြီးမှတစုံတရာကလက်ဝကြီး OB main ဟိုဟာလောက်ပါဒီဟာငါယူချင်ယူမယ်မပေးချင်မပေးဘူးဆိုတဲ့ဟာမျိုးမဟုတ်ပဲနဲ့အဲဒီလူမျိုးစုဥရအကုန်လုံးစီလုံးညီညွတ်တဲ့ဟိုပြည်ထောင်စုဖြစ်ဖို့တော့ကျွန်တော်တို့မှန်းထားတယ
်။မြန်မာနိုင်ငံတဝန်းစစ်ပွဲတွေနဲ့တူပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုသတင်းတွေဟာလည်းဒီနှစ်အတွက်မှာတော်လေးကြီးရဲ့ဖြစ်ပါတယ်။အနာသိန်းစစ်တပ်ဟာနေမီရီလက်လွတ်ဆုံးရှုံးရတာများတာနဲ့အတူပဲလေကြောင်းတက်ခတ်မှုတွေကိုတိုးလှုပ်လာတယ်လို့နိုင်ငံတကာကြွမ်းကျင်သူတွေကထောက်ပြပါရတယ်။အဲဒီနောက်ပိုင်းမှာတော့ကုလသမဂ္ဂလူခွင့်ကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဂျက်လီရစီတင်ပို့ရောင်းချလွှဲပြောင်းတာမျိုးမလုပ်ကြဘူး။မဲမခွဲပဲနဲ့နိုင်ငံအားလုံးကတပ်သားရဲ့သဘောတူဆုံးဖြတ်ခဲ့ကြပါရတယ်။ဒီဆုံးဖြတ်ချက်စာသားတွေမှာစီစစ်ခဲ့တာတချို့ရှိပေမဲ့ဒီလိုမျိုးဆုံးဖြတ်နိုင်တာကတိုးတက်မှုဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါရတယ်။
အရန်ပြင်းတဲ့ဥစ္စာတွေတစ်ဖက်နဲ့ short လာတယ်လို့ပြောရမှာ။အဲ့ဒီ short လာတဲ့အထဲမှာကျွန်တော်တို့အမြဲတမ်းတောင်းဆိုနေတဲ့ဒီ arms and bargo ကိစ္စတွေဒီလိုမျိုးပေါ့နော်လေရင်စီတင်သွင်းတဲ့အဲကိစ္စတွေနဲ့ပတ်သက်တဲ့ elements တွေပေါ့နော်ကျွန်တော်တို့လိုလာတဲ့ language အတိုင်းတော့မဟုတ်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းဒီလိုမျိုး elements တွေပါလာတဲ့ဥစ္စာကဒါဟိုဒါတိုးတက်မှုလို့ဟိုကျွန်တော်မြင်နေတယ်
ဒါပေမဲ့2024ခုနှစ်ကုန်ပိုင်းထိစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရပ်သားထိခိုက်သေဆုံးမှုတွေတိုးလာနေပေမဲ့လင်းစီဖြတ်တောက်ရေးလှုပ်ဆောင်မှုတွေကိုနိုင်ငံတကာကတိတိယယောက်မလုပ်နိုင်ခဲ့ပါဘူး။စစ်တပ်အာဏာသိမ်းပြီးတဲ့နောက်၃နှစ်ကြာလာတဲ့နိုင်ငံရေးစီးပွားပြပခတွေနဲ့တူပဲနိုင်ငံစီးပွားရေးလည်းအတော်လေးကမောက်ကမဖြစ်ခဲ့ရမှာဒီနှစ်တွင်းရွှေစည်းနဲ့နိုင်ငံခြားငွေလဲလဲနှုံစံချိန်တင်မြင့်တက်သွားသလိုပဲလောက်စားစီပြတ်လတ်မှုတွေလည်းကျုံခဲ့ရပါတယ်။ရွှေလုံငန်းရှင်တွေဆန်လုံငန်းရှင်တွေနိုင်ငံခြားငွေလဲလှယ်မှုလုပ်ငန်းရှင်တွေအတော်များများခေါ်ယူစစ်ဆေးမြင်းများခံရတာတချို့ရေးယူခံတာတွေအထိစီးပွားရေးလောကအတွင်းမှာကတောင်းကနေကြုံခဲ့ရပါလေ။စက်တင်ဘာလအတွင်းမှာပဲမုတ်တုံမိုးတွေနဲ့ယာဂီမုန်တိုင်းကြောင့်မလို့နိုင်ငံရဲ့နေရာအနှံ့ပြားမှာရေကြီးရေလျှံမှုတွေဖြစ်ပြီးနောက်ပိုင်းရွှေစည်းနိုင်ငံခြားငွေစည်းအတန်ငယ်ကျလာပေမဲ့တစ်ဖက်မှာရေလွှမ်းမှုကြောင့်လန္ဒရာနဲ့အခြေခံအဆောက်အအုံတွေထိခိုက်ပျက်စီးပြီးတော့အရေးပေါ်လိုအပ်ချက်တွေများလာပါလေ။မြန်မာနိုင်ငံတွင်းစီးရေးပရိပခါရီတဘွားဘီအန်ဒီရီနဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်လူသားချင်းစာနာမှုအခြေအနေတွေပိုဆိုးလာပြီးတော့အိုးဝင်စွန့်ခွာထွက်ပြေးရသူအရေအတွက်ဟာ2024ခုနှစ်တတိယ3လပတ်အတွင်း 3.4 သန်းအထိတိုးလာတာမို့အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေပိုပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယူ UNOCHA ကနိုဝင်ဘာလ28ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံစီးပွားရေးကျဆင်းမှုတွေကြောင့်ပါပဲဘိန်းဆိုင်ပြုံးမှုကတော့ကမ္ဘာမှာအမြင့်ဆုံးဖြစ်လာပါတယ်။ဘိန်းနဲ့ဘိန်းပြူထုတ်လုပ်မှုဟာမနှစ်2023ခုနှစ်ကလေးကကမ္ဘာမှာအမြင့်ဆုံးဖြစ်လာသလိုဒီနှစ်2024ခုနှစ်မှာလည်းအမြင့်ဆုံးမှာရှိနေပါတယ်။ယခင်ကအာဖဂန်နစ္စတန်ကဘိန်းထုတ်လုပ်မှုအမြင့်ဆုံးဖြစ်နေပေမဲ့အာဏာရလာတဲ့တာလီဘန်ဖွဲ့ရဲ့ပိတ်ပင်တားမြစ်မှုတွေကြောင့်အာဖဂန်မှာဘိန်းစိုက်ပျိုးမှုကတိတိတသာကျဆင်းသွားတာပါ။မြန်မာနိုင်ငံကဘိန်းစိုက်ပျိုးထုတ်လုပ်မှုဟာမနှစ်2023ခုနှစ်အတွင်း35ရာခိုင်နှုန်းတိုးလာခဲ့တယ်လို့ကုလသမဂ္ဂမှုရေးစီဝါနဲ့ရာဇဝမှုဆိုင်ရာယုံ UNODC ကဂျွန်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြပါရယ်လက်တလောနိုင်ငံတွင်ပြည်ပခါတွေဖြစ်နေတဲ့အတွက်ဘိန်းဆိုင်ပြုံးမှုတိုက်ဖြတ်ကိုမလုပ်နိုင်တဲ့အကြောင်းစစ်ကောင်စီပြည်ထောင်ဝင်ကြီးဗိုလ်ချုပ်ရာပြေက UNODC ထုတ်ပြန်တဲ့စစ်တမ်းပေါ်ကြေညာချက်ပြန်ထုတ်ပြီးတော့တုံ့ပြန်ပါရယ်မြန်မာနိုင်ငံကဘိန်းထုတ်လုပ်မှုအနည်းငယ်တက်လာတယ်ဆိုတာကိုလည်းဗိုလ်ချုပ်ရာပြေရဲ့ကြေညာချက်မှာဝန်ခံပြောဆိုထားပါရယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာယာယီသမ္မတတာဝန်ကိုတော့ဇူလိုင်22ရက်နေ့မှာလွှဲယူခဲ့ပါရယ် စစ်ကောင်စီခန့်ယာယီသမ္မတဦးမြင့်စွေရဲ့ကျမကြီးအခြေအနေစူးဝါလာတာကြောင့်အခုလိုမျိုးယာယီသမ္မတတာဝန်လွှဲယူတာလို့ဆိုပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့2027ဖေဖော်ဝါရီလတရနေ့မှာသမ္မတဦးဝင်းမြင့်ကိုဖမ်းပြီးတော့အဲ့ဒီချိန်ကဒုတိယသမ္မတတာဝန်ယူထားတဲ့ဦးမြင့်စွေကယာယီသမ္မတဖြစ်နေစစ်ကောင်စီကနိုင်ငံတော်ကိုအရေးပေါ်အခြေအနေကြီးညာခဲ့တာဖြစ်ပါတယ် ဦးမြင့်စွေကို6လတကြိမ်ကျင်းပတဲ့ကာလုံစီဝေးကလွယ်လို့လူမြင်ကွင်းမှာမတွေ့ရသလိုအချွေကိစ္စရပ်တွေမှာလည်းပါဝင်တာမတွေ့ရပါဘူးအဲဒီနောက်ဇူလိုင်လ30ရက်နေ့မှာတော့စစ်ကောင်စီကြီးညာထားတဲ့ရေးပေါ်ကာလကိုတက်တန်း6လထပ်တိုးပါတယ်တချိန်တည်းမှာတော့လာမယ့်နှစ်မှာရွေးကောက်ပွဲတက်ကိုကျင်းပနိုင်ဖို့ပြင်ဆင်နေပြီလို့စစ်ကောင်စီကကြီးညာပြောဆိုပါတယ်မြန်မာနိုင်ငံတွင်ပရိက္ခရိနဲ့ပတ်သက် န်ကြီးမြန်မာနိုင်ငံကိုလာပြီးတော့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပါလေ။ဩဂတ်လ16ရက်နေ့ထိုင်းနိုင်ငံမှာလုပ်တဲ့လန်ချန်မဲခေါင်နိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတော့မြန်မာပြည်တရုတ်ရည်တည်ချက်ကို C3C အဖြစ်နဲ့တရုတ်နိုင်ငံကြီးဝန်ကြီးကကြေညာပါရယ်။ပြည်တွင်းမတည်ငြိမ်မှုနဲ့ပြည်တွင်းစစ်ကိုခွင့်မပြုခြင်းအာဆီယံမိသားစုလမ်းကြောင်းကကင်းကွာလို့မရခြင်းပြည်ပအုပ်စုတွေဆွတ်ဖက်ခွင့်မပြုခြင်းလို့ဖြစ်ပါရယ်။အဲဒီနောက်တော့ရှမ်းမြောက်ဒေသနဲ့တရုတ်နယ်စပ်တလျှောက်တည်ငြိမ်မှုဆိုတဲ့ခေါင်းစဉ်နဲ့ရှမ်းမြောက်ဒေသတိုင်းသားလက်နက်ကင်တွေကိုစစ်ကောင်စီနဲ့ဆစ်ဆက်ရေးလုပ်ဖို့တရုတ်ဘက်ကပို့ပြီးတော့ဖိအားပေးလာပါရယ်။နိုဘာလ9ရက်နေ့မှာတော့မြန်မာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရုတ်နိုင်ငံမှာကျင်းပတဲ့မက်ခေါင်မြို့ဝိုင်း9နိုင်ငံစီဝေးတယောက်ဖို့တရုတ်နိုင်ငံကိုတွေ့ရောက်ပါရယ်။ဒါဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်ကောင်စီရဲ့ပထမဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါရယ်။တရုတ်နိုင်ငံခြေဆိုင်မြန်မာရေးလီလာသူဒေါက်တာလှကျော်စိုးကတော့တရုတ်အနေနဲ့ရှမ်းမြောက်တိုင်းသားအဖွဲ့ရည်တင်ကိုသာမကပဲနဲ့မြန်မာစစ်ကောင်စီကိုပါဖိအားပေးနေပုံရတယ်လို့သူမြင်ပြောပါရယ်
။ဟိုသူပြောထားတဲ့ထဲမှာပါပြီးပါ။သူကဘက်အားလုံးကိုဒန်းတူညီမျှဆက်ဆံမှမယ်လို့ပြောပြီးပါလေ။အဲ့တော့ MNDA တို့ဘာတို့ညာတို့အပြစ်ခံရက်ဆဲဖို့နော်ဖိအားပေးတယ်လို့စစ်ကောင်စီလည်းပြောမှပဲလေ။ဒါကြောင့်သာအမျိုးသားရေးနေ့မှာတေးတဲ့ဟိုသဝင်ဟွာမှာမင်းအောင်နိုင်ကငញ្ញန်ရေးဆွေးနွေးရအောင်ဆိုပြီးခေါ်လာရှိပြ။ဒီတစ်ခါခေါ်လာမှာထူးခြားချက်ကလက်နဲ့စွန့်ဖို့လက်နဲ့ချောက်မပါသတိထားမိပါမယ်။အဲ့တော့ဒါရီယာသူတရုတ်ကဖိအားကြောင့်တရုတ်ကိုမျက်နှာလှုပ်ရတဲ့အချက်တွေဖြစ်နေတယ်နော
်။ဒဇမလာ3ရက်နေ့မှာတော့တရုတ်နိုင်ငံရဲ့ဂျာဝင်စီစံမှုအောက်မှာနိုင်ငံရေးအတွက်ဆုံဆွေးနွေးဖို့တစ်ဖက်သက်အပြည့်ရတဲ့ဆိုပြီး MNDA ကကြေညာပါတယ်။ဒီမတိုင်ခင်ကလည်းနိုဘာလ25ရက်နေ့မှာတန်တလီတောင်းအဖွဲ့ကလည်းတရုတ်စူရရဲ့နေဆက်တည်ငြိမ်ကျူပန်းချက်တွေကိုလေးစားအသိမှတ်ပြုတဲ့အနေနဲ့ဆွေးနွေးဖို့အသင့်ရှိပါတယ်ဆိုပြီးကြေညာခဲ့ပါတယ်။ဒဇမလ25ရက်နေ့မှာတော့ MNDAA ကုစလေတွေနဲ့စစ်ကောင်စီကုစလေတွေတရုတ်နိုင်ငံကုမင်းမှာစတင်တွေ့ဆုံဆွေးနွေးပါတယ်။မကြာခင်ရက်ပိုင်းမှာလည်းအရခတ်တပ်တော် EE တောင်းပလောင်တန်တလီတပ်ဖွဲ့တွေနဲ့ဆွေးနွေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့ဆိုပေမဲ့ဒါကိုတော့တိကျအတိမပြုနိုင်သေးပါဘူး။ဒီစနေဘက်ဖြစ်မလာခင်ကတရုတ်ဘက်ကဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့အရခတ်တပ်တော် EE နဲ့ပြီးခဲ့တဲ့ဒဇမလ10ရက်နေ့တန်တလီအဖွဲ့နဲ့ဒဇမလ10ရက်နေ့ KIA အဖွဲ့နဲ့ဒဇမလ17ရက်နေ့တွေမှာတွေ့ဆုံခဲ့တယ်လို့ပဲမြောက်ပိုင်းအဖွဲ့ဝင်မဟုတ်တဲ့ဝအဖွဲ့နဲ့လည်းဒဇမလ3ရက်နေ့မှာတွေ့ဆုံတာတွေလုပ်ခဲ့ပါတယ်။တရုတ်ဂျောင်းဝန်စီစံမှုနဲ့အခုလိုရှမ်းမြောက်အဖွဲ့တွေနဲ့စစ်ကောင်စီကြားနှစ်ကုန်ပိုင်းတွေ့ဆုံဆွေးနွေးမှုတွေဖြစ်ခဲ့တယ်လို့ထိုင်းနိုင်ငံဘက်မှဆိုရင်လည်းမြမကြီးဒေသတွင်းဆွေးနွေးပွဲကိုထိုင်းနိုင်ငံကအင်ရှင်ဖြစ်တဲ့ဒဇမလ19နဲ့20ရက်နေ့တွေမှာပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ၊လာအိုစ်နဲ့ထိုင်းနိုင်ငံကကုစလေတွေလည်းတက်ရောက်ခဲ့ကြပါတယ်။စစ်ပွဲပြိပခါတွေနဲ့အပြည့်အဝဆွေးနွေးမှုတွေရှိနေကြမှာပဲ။နိုဘာလ29ရက်နေ့မှာတော့2019ရွန်ဂျာရီအစုလိုက်ပြုံလိုက်ထွက်ပြေးရမှုညှဉ်းပန်းနှိပ်စက်ခံမှုနဲ့ဆက်ဆက်ပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာအမှုဆွဲတင်ထားတဲ့အပေါ်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းရမ်းထုတ်ဖို့ ICC ရှင်းနေချုပ်ကတရားရုံးကိုရှောက်ထားလိုက်ပါတယ
်။ Victims, the Rohingya people, and so many Burmese throughout Myanmar.
တရားနာသမှုနဲ့ပြည်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးလိုလားနေတဲ့ရိုဟင်ဂျာတွေပါဝင်နိုင်ငံတော်ကမြန်မာပြည်သူတွေအတွက်အလွန်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။နိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ရေး ICC ရှေ့နေချုပ်ရုံးအနေနဲ့ကြိုးပမ်းနေတာ2019ခုနှစ်ကတည်းကပါ။ဒါဟာရှေ့တော်အရှမပထမဆုံးဖမ်းဝရမ်းထုတ်နိုင်ဖို့ကျွန်တော်ရုံးရဲ့ကြိုးပမ်းချက်လည်းဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကအချိန်ဒီပုံမှာပထမဆုံးအကြိမ်ဖန်ဝရမ်းလည်းဖြစ်ပါတယ်။အသက်ရှင်ရပ်တည်နေတဲ့လူသားမှန်သမျှအပေါ်ဒန်းတူရည်တူဆက်ဆံဖို့အတွက်ကျွန်တော်တို့မှာရှိတဲ့အရင်းအမြစ်တွေနဲ့အတတ်နိုင်ဆုံးအစွမ်းကုန်လှုပ်ဆောင်နေတာပါ။အသားအရောင်ဘာသာစကားနိုင်ငံသားဖြစ်မှုဒါမှမဟုတ်ဘယ်နေရာမှာပဲရှိရှိဒါတွေဟာအရေးမကြီးပါဘူး။ကျွန်တော်တို့ဆွဲချက်တင်ရလောက်အောင်အလွန်ပြင်းထန်တဲ့ပြစ်မှုတွေကိုကျူးလွန်ခဲ့သူတွေကိုဥပဒေနဲ့အညီအရေးယူနိုင်ရေးအတွက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေပါတယ်။
ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုဖောင်ရန်ထုတ်ဖို့ ICC ရှင်းနေချုပ်လျှောက်ထားတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးကုစရဲတောင်အန်ဒရူးစ်အပါအဝင်မြန်မာတိုက်ခိုက်ဖွဲ့တွေလူခွင့်ရေးဖွဲ့တွေကကြိုဆိုထောက်ခံခဲ့ကြပါတယ်မြန်မာစစ်ကောင်စီပြောခွင့်ရသူကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တာမလို့ ICC ထုတ်ပြန်ချက်တကူအတိအမှတ်မပြုနိုင်ဘူးဆိုပြီးတုံ့ပြန်ခဲ့ပါတယ
်ချုပ်ပြီးပြောရမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ပခါတွေဟာလူမှုရေးစီးပွားရေးကိုပါတက်ရောက်မှုကြီးခဲ့ပါတယ်တဘောကတ်ဘေးကိုတော့မှလူလုံဘေးတွေကြောင့်ကောင်းကောင်းမစီမံနိုင်ခဲ့ပါဘူးဒါကြောင့်မို့2024ခုနှစ်ဟာမြန်မာလူထုအတွက်ညှက်လို့ပွဲသတင်းကောင်းတွေတိတ်မရှိလာပါဘူး။2025ခုနှစ်မှာတော့ကျွန်တော်တို့သတင်းကောင်းတွေထုတ်လွှင့်ပေးနိုင်ဖို့မျှော်လင့်ပါတယ်ခင်ဗျာ။ကျွန်တော်တားညူပါ
။ဒါကတော့ VOA မြန်မာပိုင်းရဲ့နှစ်ကုန်အထူးစီစဉ်ဖြစ်ကိုတားညူကနေ2024ခုနှစ်အတွင်းဖြတ်သန်းခဲ့တဲ့တွေ့ကြုံခဲ့တဲ့မြန်မာနိုင်ငံအခြေအနေတွေကိုသုံးသပ်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ဗုဒ္ဓဖူးနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ပထမအဆုံးတင်ဆက်မှာကတော့ကျမတို့ editor ဆွေးနွေးခန်းဖြစ်ပါတယ်။နောက်ပိုင်းမှာတော့ Jancy အားကစားကဏ္ဍစာတာတွေကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ editor နဲ့ဆွေးနွေးခန်းအစီအစဉ်မှာတော့ဒီစစ်ကောင်စီနဲ့တရုတ်ဖွဲ့စည်းဖို့ Jancy နေတဲ့နှစ်နိုင်ငံပူးတွဲလုံခြုံရေးအစီအစဉ်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတာပါ။တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကြီးထွားနေတဲ့မြန်မာပြည်သူတွေအတွက်အကျိုးရှိနိုင်မလားအထူးသဖြင့်လက်နက်နဲ့ဆက်ရန်တရားတွေတင်ပို့ရေးလှုပ်ဆောင်မယ်ဆိုတဲ့သဘောတူညီချက်ဟာလက်ရှိစည်ရေးပဋိပက္ခပေါ်ဘလို့အကျိုးသက်ရောက်နိုင်မလဲဥကျော်စန္ဒာကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားတာကိုဒီတစ်ပတ်ပြန်ပြီးတော့ထုတ်လွှင့်လိုက်ပါတယ်ရှင
်မင်္ဂလာပါဥကျော်စန္ဒာရှင်
မင်္ဂလာပါရှင်
တရုတ်ကဒီမြန်မာစစ်ကောင်စီနဲ့လုံခြုံရေးကုမ္ပဏီဖွဲ့ဖို့ဆိုပြီးတော့အဆိုပြုပါတယ်ဒါဘလို့ရည်ရွယ်ချက်နဲ့ပါလဲ
ဒါအဓိကကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်လုပ်ငန်းတွေတရုတ်နိုင်ငံသားတွေမြန်မာနိုင်ငံထဲမှာရှိနေအကြောင်းမျိုးမျိုးသူတို့ကာကွယ်ဖို့ဆိုတာအဓိကပါပဲတကယ်တော့မြန်မာနိုင်ငံအတွက်သာဆန်းနေပေမဲ့ကမ္ဘာအတွက်တော့စိတ်မဆန်းပါဘူးတရုတ်ဟာ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းကမ္ဘာဖြတ်ပြီးလုပ်ဖို့လုပ်ကြတဲ့ကကမ္ဘာမှာရှိတဲ့သူတို့လုပ်ငန်းတွေကိုကာကွယ်ဖို့အတွက်သူတို့ဟာဒီစီမံကိန်းကိုလုပ်ပါတယ်။အဲ့ဒီနေရာမှာသူတို့ဟာတရုတ်နိုင်ငံစစ်တပ်သူတို့ PLA ခေါ်တာပေါ့ People's Liberation Army တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ကိုမဆုံးမဲနဲ့အဲ့ပုဂ္ဂလိယဒီလက်နက်ကင်အဖွဲ့ကိုဆုံးမဲဆိုတဲ့သဘောမျိုးနဲ့ Joint Venture တွေကိုဖွဲ့ပြီးတော့သူတို့လုပ်ပါတယ်။အဲ့ကမ္ဘာမှာနိုင်ငံပေါင်း20ကျော်လောက်မှရှိတယ်ထင်ပါတယ်အဖွဲ့တော်တော်များများရှိတယ်။ဆိုတော့မြန်မာနိုင်ငံမှာလည်းအဓိကဒီတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်သူတို့လုပ်လာတာဖြစ်ပါတယ်
။အဲ့ဒီပူးရဲလုံခြုံရေးကုမ္ပဏီကဘယ်ကဏ္ဍကနေပါလာမှလဲ။သူကဘာတွေလုပ်မှလဲ
။အဲ့ဒါကိုတော့မြန်မာနဲ့တရုတ်ကဒါညှိနှိုင်းဖို့ဆိုပြီးတော့ MOU ထိုးဖို့ဆိုပြီးတော့အစီအစဉ်လုပ်နေပါတယ်။အဲ့ဒီမြန်မာဘက်ကဒါကိုပြင်ဆင်ဖို့အတွက်သူတို့ကော်မတီဖွဲ့ပေးထားတယ်။ပြည်ထောင်စုဒုတိယဝန်ကြီးကဥက္ကဋ္ဌနောက်ပြီးတော့ဒုရဲချုပ်ပါတယ်နောက်ပြီးတော့ကျန်တဲ့ဌာနဆိုင်အကြီးအကဲတွေပါတယ်အဲ့ဒီအချိန်မှာသူတို့ရဲ့ဒီအဖွဲ့ဖွဲ့ပေးထားတဲ့လုပ်ငန်းတော်အဲ့လုပ်ငန်းကော်မတီရဲ့လုပ်ငန်းတာဝန်ဆိုပြီးတော့ကျင်းညာတွေ့ရစက်ကောင်စီဘက်ကအဲ့ဒီမှာနိုင်ငံတော်အချုပ်အခြာအနာကိုထိပ်ပါနိုင်ခြင်းရှိမရှိနောက်တစ်ခုကနိုင်ငံတော်နဲ့အများပြည်သူအတွက်အကျိုးကျေးဇူးဖြစ်ထွန်းဖွယ်ရာရှိမရှိအဲ့ဒါဘယ်သူအကျိုးစီးပွားနိုင်ငံတော်အကျိုးစီးပွားလဲအများအားနိုင်ငံရေးသိပ္ပံမှာဒါ national interest ဆိုတာအများအားမေးကုန်မယ် whose interest ဘယ်သူအကျိုးစီးပွားရဲ့နိုင်ငံတော်အကျိုးစီးပွားဆိုတာဆိုပြီးတော့အမျိုးမျိုးဖြစ်လာနိုင်ပဲရှိတယ်ဆိုဒီထဲမှာပို့ပြီးတော့အရေးကြီးပြီးသူထောက်ပြတာ number 3မြင်ဆွဲမှာပြပမှတင်သွင်းလာမည်လက်နက်တွေအထုကရိယာတစားဗလာတွေကိုသူတို့ဘလို့တင်သွင်းပြီးဆိုတော့စီစဉ်မယ်ဆိုတော့ဒီဟာလက်နက်တင်သွင်းရေးနဲ့ပတ်သက်ပြီးတော့လည်းပဲသဘောတူညီပါလာမယ်ဆိုတဲ့တောင်းဒီဟာမြန်မာနိုင်ငံမှာတော့တော်လေးအရေးကြီးတဲ့အခန့်ကဏ္ဍပါဝင်မယ်လို့ဆိုတာသိရပါတယ်ဆိုတော့တရုတ်ကတကယ်တော့ဒီလိုလုပ်ကြတဲ့ကတရုတ်ရဲ့ဩဇာကိုကျွန်တော်စောစောပြောခဲ့တယ်သူစစ်တပ်ကိုသာမသုံးတာဒီစစ်တပ်မပါဘဲနဲ့ကမ္ဘာမှာသူရဲ့စီးပွားရေးလုပ်ငန်းတွေကတဆင်လုံခြုံရေးတွေထားရလဲပဲသူရဲ့ဒီဩဇာအာဏာကိုတိတ်တဆိတ်ဖမ်းမှုဖို့ကြိုးပမ်းတယ်ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဥပမာတချို့ဆိုတင်စားလို့ပြောရဲ China Wagner ရဲ့ဟိုရာချာမှာဖြစ်သွားတဲ့ Wagner ကျေးဇာတက်ဖွဲ့လို့ပေါ့သူတို့အဲ့လိုသုံးတယ်ဆိုပြီးတော့သူတို့ပြောကြတယ်သူဆိုလည်းပဲ Wagner Waruaro, Suru, Beluema Kunia, Ukraine, Sivan, Suru, Kura, Winta, Japa, Maro, Logistic, they push Hongiro, Tamaniro, Aramuri, Ma Pawingera, Miaware. A good Arab Yamana and Majaro, Suru net the bottom of my second cigar, Tain the Lenaga in Azurine, Pigeon Zipchen, and you need the Mugzi Rare in Azurine, and I web chinese or Dinama through in a sepia, Pelu yet dimle. สราสิปิรอเอจีเดเมกวนทุซะผิดเดลุทีมาเดอกุติยุกะอะลุลุลารากูเมมาลูรูอะลักขันนายจีชีลาเอ็นยูจีอะออนาวไตนาเลนเนไกเนียออเอบอเมมาลูรูอะเลมคันโลดีคาลุโพอจองผิดลาออตะเจรอเมมาลูรูอะสิกกองซีอานาซินปิกิยาเตยุหานอกกาซีเยซูเตยุเซยงเนเตยุจูซีบอยูตรูอะปิมาทาบิรอไตแคจารีซีเกเร Now, so Majadi has a deal, Council won, you know, I can't read. So, Tayuga, through Luru Monga, through my Yam Yane, that was sick on city, through a Nanganai and through Joseph Magagwe Pinhand, through what I win, we got a needy Loga Messwet, the woman looked at Yusayavare, the two are Kamanyare, Tayuga Mare, Kizama, Mero Ben Mani, we sweep your head with sea. But hold I hope that the Pemaji like, there's Lungantor of Yamaha, Tayinda. လက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသနောက်ပြီးတော်လိုင်းရာဇဝင်ထိန်းချုပ်ထားတဲ့ဒေသရဲ့ဩဇာအောက်မှာကျောင်းကြီးအများကြီးပဲလေဆိုတော့အခုစစ်ကောင်စီနဲ့ညှိလိုက်ရင်အပြင်အဲ့ဒီဒေသတွေကိုကြီးစုထားတဲ့တိုင်းဒေသအင်အားစုတွေသူစစ်ကောင်စီနဲ့ပေါင်းပြီးတော့တိုက်တဲ့အချိန်မှာပါဝင်ရအောင်ဖြစ်လာတယ်ဆိုတော့သူတို့အကျိုးစီးပွားကိုကာကွယ်လာတဲ့မြန်မာပြည်သူစစ်မှတေဥခါကိုတိလဲရောအင်ဗောဖြစ
ပို့ပြီးတော့နောက်ပိုင်းမှာထဲထဲဝင်ဝင်ပါလာတဲ့သဘောရှိပါတယ်အဲ့တော့အိမ်နီးချင်းနိုင်ငံတွေရဲ့သဘောထားရောဒီလိုဒီတရုတ်ရဲ့လူငယ်ကုမ္ပဏီဖွဲ့မယ်ဆိုတဲ့ပုံမှာ
အိန္ဒိယအရေးကြီးဆုံးပါပဲအိန္ဒိယမြန်မာအရေးမှာထက်တဲ့ဝင်မပါခင်ကတည်းကသူကရခိုင်မှာကလဒန်စီမံကိန်းဆိုတာလုပ်တယ်ဘယ်ဆုံးဖွံ့ဖြိုးရေးကလဒန်စီမံကိန်းဟာရခိုင်နေမြန်မာပြည်မကဘူးအဲ့ဒါဖောက်ပြီးတော့ look east act east policy အာရှဒေသမှာအရှေ့ဘက်ကိုထိုးဖောက်ပြီးတော့အရှေ့တောင်အာရှတို့အရှင်တို့ကသူတို့စီးပွားရေးလို့ဘုဆက်တဲ့ဘုအတွက်စီမံကိန်းလုပ်လာသိအရေးကြီးတဲ့စီမံကိန်းမှာဒီဟာတရုတ်ပြည်ရဲ့ရခိုင်ကားတစ်စင်းဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့လမ်းကြောင်းအရေးကြီးတယ်လို့မဟာဗျူဟာအရေးကြီးတယ်လို့ဒီရခိုင်ကလဒန်စီမံကိန်းကဖြတ်ပြီးဒီဘက်ကိုလာမယ်ကိစ္စတွေဟာလည်းပဲအိန္ဒိယအတွက်အလားတူအရေးကြီးပါတယ်ဆိုတော့ပို့ဆိုတာတိုင်းနဲ့အိန္ဒိယနှစ်နိုင်ငံတဘာဝအဖြစ်နဲ့မတည့်ကြဘူးဟိုတို့မြောက်ပိုင်းမှာသူတို့ကနေစာချင်းလူပြီးတော့လည်းမကြတာပဋိပက္ခဖြစ်နေဒေသလည်းဖြစ်တယ်ဒီဘက်ကိစ္စအစပြီးတော့ဖြစ်ခဲ့တာပေါ့လေဆိုတော့ဒီကိစ္စမှာလည်းသူတို့ထိတ်တိုက်ကိုတွေးလာနိုင်တဲ့အခြေအနေရှိပါတယ်အများဆုံးထိတ်ထိတ်ပြပြဖြစ်မှာအိန္ဒိယပါပဲဒီအဖြစ်ဒီကြောက်ဖြူစိတ်ကန်းလုံုံရေးအတွက်ဒီတေစစ်တပ်တွေအိမ်မှာဆက်လာရဲဆိုရင်အိန္ဒိယတို့ကသိအရေးကြီးလာပြီနောက်ပြီးတော့ကြောက်ဖြူနဲ့ကဒန်းစီမံကိန်းစစ်တွေနဲ့ဆိုတာမိုင်းချောက်ဆယ်လောက်ပဲဝေတာသိပြီးတော့ခွာလာတာမဟုတ်ဘူးဆိုတော့ဒီနေရာမှာသူတို့နှစ်ဖက်ထိတဲ့တွေ့မယ်ဆိုရင်သိဆိုရင်ကြဖြစ်ပါတာအိန္ဒိယပေါ့နောက်အိန္ဒိယနိုင်ငံအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်လည်းကြိုက်မှာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ဟာချိခါစီနာအစိုးရကတော့တရုတ်နဲ့နှိစက်တယ်ဒါပေမဲ့အခုရှိနေတဲ့ဒီမမယူနုစ်အစိုးရကတော့တရုတ်ကိုသူတို့ကလောက်ထိအမြင်မကြည်လှဘူးဆိုတော့သူတို့ကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့သိကြည်လင်းစရာအကြောင်းမရှိပါဘူးနောက်ထိုင်းဆိုရပါဘူးထိုင်းကလည်းပဲမြန်မာအစီပဲအိန္ဒိယတရုတ်နဲ့သူတို့ကရန်သူမဟုတ်ပါဘူးဆိုပေမဲ့လည်းမြန်မာအရေးမှာသူနဲ့ဆက်ဆံတဲ့ချွေးနေရတဲ့ကိစ္စတွေမှာတရုတ်ကနောက်ကပါဝင်လာမဲ့ဟောထိုင်းလည်းကြိုက်မှာမဟုတ်ပါဘူးဒီနေ့မှာထိုင်းကအမေရိကန်နဲ့လည်းမိတ်ဆွေနိုင်ငံဖြစ်ပါတယ်ဆိုတော့ဒီအိန္ဒိယနိုင်ငံတွေအတွက်လည်းပဲတော်တော်အကျယ်ကြီးဆရာဖြစ်မယ်လို့သုံးသပ်ကြပါတယ်
။နောက်ပြီးတော့ဒီတိုင်းသားလက်နက်ကင်တွေအရေးမှာရောတရုတ်ကဘယ်တိုင်းတာအထီသူကဩဇာလွှမ်းမိုးနေရလို့ပြောလို့ရမလဲ။အခုဒီလိုလုံခြုံရေးကုမ္ပဏီဖွဲ့မယ်ဆိုတော့အမေရိကန်တို့ဥရောပတို့ကရောဘယ်လိုတုံ့ပြန်လာနိုင်လဲ
။တိုင်းသားအရေးကိုပြောမယ်ဆိုရင်တော့ဆင်းမြောက်တွေသားတိုင်းသားတွေပေါ်မှာသူဟာတော်လေးဩဇာအာဏာရှိခဲ့တယ်လို့သုံးသပ်ကြပါတယ်။ဒါပေမဲ့အခုခါမှာညီနောင်မဟာမိတ်သုံးဘွဲ့ဖြစ်ခဲ့တဲ့အထက်မှာအေးကိုသူတို့ပါမှထီလို့မရနိုင်တဲ့အခြေအနေရှိနေဟိုဘက်မှာအဲ့ဒီသုံးဘွဲ့နဲ့စစ်ကောင်စီနဲ့ပထမပိုင်းမှာအပြည့်ရဖို့စစ်ဆက်ပေးခဲ့တာမှအေးနဲ့မရခဲ့ဘူးအေးကသဘောမတူဘူးဆိုပြီးတော့ပယ်ချခဲ့တယ်ဆိုတာမကြခဏကြားတယ်ဆက်မြောက်မှာကြံတဲ့အဖွဲ့တွေပေါ့လေ TNL တို့ကိုကန်တို့တင်ကတော့ထီလို့ရတယ်ပေါ့လေဆိုတော့အခုခါမှာ TNL ကလည်းပဲတရုတ်ဖိအားပေးတဲ့အတိုင်းစစ်ကောင်စီနဲ့စစ်ဆက်ပတ်မယ်လို့ပြောထားတယ် TNL ကသူတို့နဲ့တရုတ် ညွန်ကြတဲ့အတိုင်းစဉ်းစားမယ်ဆိုတာတောင်မှလုံးဝခင်ဗျားတို့ကြိုက်သလိုလုပ်ပါလို့ဆိုပြီးလက်စင်ခံမဲ့သဘောတော့မဟုတ်ပါဘူးသုံးသပ်သူတွေပြောရတဲ့ကျွန်တော်ကြားရတဲ့ဟိုနေ့ကလည်းပဲသူတို့ဟာနည်းနည်းတော်များများလူကျင်လာရပြီးသူတို့လူကျင်လာရပြီးတော့မှသူတန်းသူထားပြီးဆွေးနွေးမှာတို့အကျိုးစီးပွားတော့ဒုံရင်တိုင်းအကုန်လုံးပြန်ပြီးဆုံးပေးနိုင်ဘူးဆိုတော့တော့ ခေအေးခေအေးဆိုရင်တရုတ်ကတော့လည်းပဲညှို့လုံတယ်အခုမြေရှားထွက်တဲ့နေရာကိုတင်ထားပြီးတော့ဟိုအထုဒေသသမထားနေရာကိုမောင်းထုတ်လိုက်ပြီးဖျက်သိမ်းတယ်ဆိုကြင်ညာပြီးတော့ဒါသူတို့လုံအောင်ထိချုပ်တယ်ဆိုပြီးလှုပ်လာတာဖြစ်ပါတယ်သူတို့လည်းပဲဒေဥ္ဇာကိုနာခံမဲ့သဘောတောင်တိမဟုတ်ဘူးနောက်အေးအေးဆိုရင်တော့အခွေးကြီးပေါ့အေးမှာဟိုဘက်ထိလည်းလမ်းပေါက်တယ်ဆိုတော့အေးပေါ်မှာသူတို့ဘယ်လိုဖိ ဒီကြံရဲ့ခုနပြောခဲ့တဲ့အိန္ဒိယသမုဒ္ဒရာထဲကိုအဲဒီကဖြတ်ပြီးသွားမယ့်နေရာမှာတေဥစစ်တပ်တွေထားလာမယ်ဆိုတာအစကတည်းကအမေရိကန်ခြေပြုသူသဖြင့်နောက်နိုင်ငံတွေကလူတွေကတေဥတွေဟာကမ္ဘာမှာအဲ့လိုလုံခြုံရေးကုမ္ပဏီတွေဖွဲ့လာတာသူတို့စစ်တပ်မဟုတ်ဘူး PLA တေဥပြည်သူလုံခြုံရေးတပ်မတော်မဟုတ်ုံတမယ်ပဲတေဥဩဇာနဲ့မကင်ဘူးဒီနေ့အပြင်တေဥရဲ့အာဏာကိုပေါ့လေ state power ကို ကမ္ဘာကိုလွှမ်းမိုးဖို့အတွက်ဒီမှာတိတ်တဆိတ်ကြီးလန်းလန်းလာတာဟာဖြစ်တယ်ထုံးနေလောက်အောင်ပဲဝါဂနာအဖွဲ့ကိုလည်းပဲရုရှားတို့လိုပဲသုံးခဲ့ရဆိုပြီးပြောခဲ့ကြတယ်ဆိုတော့အခုလည်းပဲနောက်နိုင်ငံတွေကလိုပဲမြင်ထားမှာပါပဲအမေရိကန်တို့ကတော့လုံးဝတဲ့ဟိုလက်ပိုက်ကြီးနေမရှိဘူးအထူးသတိထားစောင့်ကြည့်နေလိမ့်မယ်လို့ယူဆပါတယ်တကယ်လို့အမေရိကန်ကလည်းတရုတ်ဝင်လာလို့ငါတို့လည်းထိတဲ ပြောရမှာတိုက်တဲ့ပုံစံမျိုးနဲ့ဖြစ်လာနိုင်တယ်လို့ယူဆပါရတယ်။အဲ့တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမြင်မင်းနေကြမိကုံမဲမေးရမယ်တူပါတယ်။မြန်မာနိုင်ငံရဲ့ဒီပြဿနာကြီးလေဖို့အလားအလာဘယ်လိုရှိပါလဲ။အမြဲဖြစ်နေရဖြစ်ရပါပဲ။အလံဝေးပါတယ်။တကယ်တော့ဒီနိုင်ငံတွေပြပနိုင်ငံတွေပါဝင်ပတ်သက်လာလေမြန်မာနိုင်ငံပြဿနာပြလေဖို့ကပုံပြီးအလံဝေးလေလို့ပဲပြောမှာပါ။ ကိုယ်တို့ချင်းညီနိုင်နိုင်မှာဖြစ်မှာပါစစ်တိုက်ပြီးတော့မင်းစီမငါအေးမဲ့ဆိုတဲ့ဟာကတော့အဲ့လိုတော့တချို့ကတိုက်တဲ့ခါမှာတော့ဒီလိုကြွေးကြော်စမ်းတိုက်ကြရတယ်ဒါပေမဲ့ဒီဟာဒီမှန်ရဲ့ပန်းနိုင်မဖြစ်နိုင်ပါဘူးညီမှန်ရဲ့ပန်းနိုင်ဟာငါတို့ကြည့်ပြီးတော့လသိမ်းပြီးငါတို့နိုင်ငံအကျိုးအတွက်မဟုတ်ရင်ငါတို့နှစ်ဖက်လုံးဟိုပြည်ပါဟာတွေဝင်လာပြီးတော့ငါတို့မြေစာပင်ဖြစ di dora siwa le thuha tain da le ve ngaro ko bai uthu khwin ku jama ko phan ti khwin ya ja me pi thong su the ma tu ni yin ya le lu we ji ba ve da me sit da ka thru ya le hin chi su ya me thru su mu ye su le tbo de ya mya ne thin thru a da ko swun lo ya me thru di ha ko swun lo ya me yin chin nai ngan ni ma indonesia ro ga ro swun lo kha ya ba sit ha di tbo ra ko tpi pi swun pi lo democracy long up shit la bi ve indonesia ro ka ba ma third biggest democracy in the world we got to your lemma town ne che phit la bi myama nanga ba jaw ma phit nai mu le myama sita ha a mya ji da ro sin za pi lo tin ne tin ma le no bon yin no di pribekha ga ro pi ba aw sa ma shi aw ma pi twin ma sita ne democracy ya su ne ga ro pribekha selat pi lo sin ne me tin ma le nya
hok ka ba u jaw san na shin a khu lo sin ne bi de twet jesus tin ma le
ဒါကတော့ editor ဆွေးနွေးခန်းအစီအစဉ်ကိုဦးကျော်စန္ဒာနဲ့အတူမမြသစင်အောင်ကတင်ဆက်ခဲ့တာပါအခုတော့ဂျန်စီကိုကြည့်ကြရအောင်ပါရှင်အမေရိကန်ရေတပ်အရာရှိတယောက်ဖြစ်တဲ့မြမပြည်ပွားလီဆူတိုင်းသားလူငယ်တယောက်အကြောင်းမှာမြမလူငယ်အများစုမက်လေရှိတဲ့ American Dream ဆိုတာကိုအောင်မြင်အောင်ဘယ်လိုတွေစူးစမ်းခဲ့ရတယ်ဆိုတာကိုသူကပြောပြမှာပါလူငယ်တွေအနေနဲ့ American Dream ကိုမက်ခွင့်ရဖို့ဘလူတွေစူးစမ်းတယ်လေဘာကြောင့်စူးစမ်းတယ်လဲဆိုတာတွေကိုသိနိုင်ဖို့မက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ
်ဟယ်လိုဂျန်စီတို့တချင်ရောက်ပြီဂျန်စီတို့ရဲ့ American Dream ဆိုတာကမြန်မာနိုင်ငံမှာသာမကဘဲနဲ့ကမ္ဘာအနှံ့မှာရှိတဲ့ဂျန်စီလူငယ်လေးတွေမက်လေးရှိတဲ့ဒီမက်လေးတခုเนาะဒီတစ်ပတ်မှာတော့မြန်မာနိုင်ငံကနေပြီးတော့ရွှေပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်လာပြီးတော့သူ့ရဲ့ American Dream ကိုအောင်မြောက်မှတ်သွားတဲ့လူငယ်လေးတယောက်နဲ့မိတ်ဆက်ပေးခြင်းနဲ့သူကလက်ရှိမှာလည်း American ရေတပ်မှာအရာရှိတယောက်အနေနဲ့တာဝန်ထမ်းဆောင်နေတဲ့လူငယ်လေးတယောက်လေးသူဘယ်လိုမျိုးကြိုးစားခဲ့လဲသူ့ရဲ့ American Dream ကိုဘယ်လိုအောင်မြောက်မှတ်သွားခဲ့လဲဆိုတာလေးသူပြောပြတာကိုနားထောင်ပေးကြအောင်เนาะ
ကျွန်တော်နာမည်ယောရှုလို့ခေါ်ပါတယ်ကျွန်တော်လက်ရှိအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရေးတက်စကမ်မာလိန်သိသိရရရှိနေတဲ့တာဝန်ထမ်းဆောင်နေပါတယ်အားလုံးတွေ့ရဝမ်းသာပါတယ်
တိုင်းသားလေးယောစုကသူမြန်မာနိုင်ငံမှာနေခဲ့တော့အကြောင်းလေးကိုလည်းအခုလိုပဲပြောပြထားသေးတယ
်ကျွန်တော်မိုင်းရှုမြို့မှာဒီလိုပဲပေါ့နော်ဒီတင်ငန်းနေဆယ်တန်းတိဒီလိုပဲနေမှာကြောင်းတက်ခဲ့တယ်ကျွန်တော်ဆယ်တန်းအောင်တော့ကျွန်တော်ဒီခရိုင်တက်ကူပေါ့နော်ဒီလော်လင်ခရိုင်ပင်လုံနီးမြတက်ကူမှာကျွန်တော်ဒုတိယနှစ်အထိတက်ခဲ့တယ်ဒုတိယနှစ်တော့မပြီးခဲ့ပါဘူးဆမစာ first semester ပြီးခဲ့တယ
်ရွှေပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကန်ကိုရောက်ဖြစ်လာပုံလေးကိုလည်းပြောပြပေးပါဦး
မလေးရှားကျွန်တော်2012ဖေဖော်ဝါရီလမှာကျသွားတယ်ပေါ့နော်။သွားတဲ့အကြောင်းရင်းတော့ကျွန်တော်အကိုမီတာစုထဲမှာရှိဆိုတော့ကျွန်တော်အသက်ငယ်တည်းဆိုတော့သူတို့ကဟိုမှာဒီအသက်16နှစ်အောက်လူတွေအားလုံးခေါ်တယ်ပေါ့နော်။အဲ့ချိန်မှာသူကကျွန်တော်ကိုဒီလိုမျိုးပဲဒီ immigration ကနေခေါ်တဲ့ပုံစံမျိုးကျွန်တော်ခေါ်ရတာပေါ့။သူတို့အားလုံးတော့ဒီအမေရိကသွားဖို့အတွက် asylum တင်ထားကြဆိုတော့ကျွန်တော်အမေရိက2015ဖေဖော်ဝါရီလမှာဒီ Oklahoma ပြည်နယ်မှာအခြေစိုက်ရောက်ရှိပါတယ
်တက်20ကျော်အရွယ်နဲ့အမေရိကကိုရောက်လာတဲ့အချိန်မှာသူကြုံတွေ့ရမယ့်အခက်အခဲတွေရောဘာတွေဖြစ်မလဲ
ဒီကိုကကျောင်းတက်နေတယ်အလုပ်တွေတော့လုပ်နေတယ်ဆိုတော့အစားတောက်လဲအဆင်ပြေမလားအဆင်ပြေပြေမလားပုံမှန်ဒီမှာကျွန်တော်ကန်တီးလေးတွားလိုက်နေရပါပြီအတုံးဆုံးလို့ချင်လားမဟုတ်ငါစားချင်လားကန်တီးတွားလို့ရတယ်ဒီမှာတော့ကန်တီးတွားမယ်ဆိုရင်လည်းအချိန်လူပြီးတွားရတယ်ပြီးတော့ဆိုတဲ့အချိန်နဲ့ဒီဟာလာလို့လည်းတွားလို့လည်းမရပြန်ဘူးပြီးကျောင်းမှာဆက်လဲဆရာဆမပြောတယ်လည်းတည်မလားဒီမှာကျတော့သူတို့တွေကကျတော့ဒီက culture နဲ့သူတို့ကစကားပြောတယ်အခုမှဆိုရင်သူတို့ကစကားတခုပြောလိုက်ပြီဆိုရင်သူတို့ကလွန်ခဲ့တဲ့1980တုန်းကရုပ်ရှင်တကားသူနိုင်ရှင်ပြသူတို့ကပြောလိုက်တယ်ဆိုရင်တခါတော့ဝါခနဲ့ကြောက်ရတယ်ဒါပေမဲ့ကျွန်တော်ဝါခနဲ့ကြောက်မရဘူး right အဲ့လိုပေါ့နော
်သူကျောင်းထပ်ဖို့စပြီးတော့ကြိုးစားတဲ့အချိန်မှာလဲအခက်အခဲတွေအများကြီးနဲ့ကြုံခဲ့ရတယ်တဲ့
အခက်အခဲရတော့ဘယ်နဲ့စပြောမလဲဆိုတော့နံပါတ်1နဲ့ကျောင်းရွေးတာပေါ့နော်ကျောင်းကလည်းသူတို့ကအထိုက်လျောက်လောက်ပဲကြီးတာပေါ့နော်နောက်ကြတော့အားလုံးကဒီဖောင်ဒေးရှင်းတွေအစဘလိုဖြစ်မယ်ဆုံးတာအားလုံးကြတော့ကိုယ့်ရဲ့ကိုယ့်ဖက်ပြန်ကြတာပေါ့နော်ဒါလည်းတော့ပထမဆုံးကျောင်းသွားဆိုရှောက်တင်ရတာပေါ့အဲ့ဒါတော့ပထမဆုံး challenge ပေါ့နော်ဒီခုကကျတော့ကိုယ်သွားချင်တဲ့ major မှာသွားခဲ့လူတွေတိတ်မရှိတာပေါ့ဥပမာဆိုကျွန်တော်က engineering သွားချင်တယ်ဆိုရင်ကျောင်းမြန်မာတိုင်းတမဆိုအင်ဂျင်နီယာတွားတဲ့တင်ရှိကြအောင်အဲ့မှာပြင်တော့ဒုက္ခတစ်ခါပြန်ရောက်တော့ပေါ့ဘလို့တွားမှလည်းပြင်းစွန်ပါတယ်ယူရမှလည်းကိုယ်ကပဲချိန်ပဲချိန်မှာကြောင်းပြီးချင်လဲဆိုအဲ့အရေပေါ့နော်ကျောင်းက advisor တွေတော့ရှိပါတယ်ပေါ့နော်ဒါပေမဲ့လည်း advisor ကိုကိုယ်ကဆက်စားရောက်ဆို advisor ကတော့မလို့တောင်းမှဆက်မသိဘူးအဲ့မှာကျွန်တော်တစ်ခါဆက်မစားနှစ်ခုလောက်ကျွန်တော်တော်တော်ဒုက္ခရောက်လိုက်တယ်။တနေ့လာပေါ့ခင်ဗျာ
။ American Dream ကိုအောင်မြောင်မဲ့ခဲ့တဲ့လူငယ်လေးတယောက်ကသူ့ရဲ့ခံစားချက်ကိုအခုလိုပဲပြောပြထားတယ်
။သူပြောမယ်ဆိုတော့ပီတိဖြစ်မိတယ်ပေါ့နော်။အတူရှုံးပြောမယ်ဆိုတော့ကျွန်တော်အလုပ်ကလည်းရင်ထင်းထင်းကြီးအရာရှိနေတဲ့ကျွန်တော်ဒီ F18 တို့ F35 တို့ဒီအားလုံးကျွန်တော်ကဒီထင်းထင်းရပါပေါ့နော်။ပြီးတော့လည်းမိမိအနေနဲ့မြန်မာနိုင်ငံသားဟုတ်တယ်။တတိယမှာကျွန်တော်ဒီလီစူတိုင်းသားဆိုတာအရင်နေတယ်လေနော်။ပြီးဆိုရင်အရှဆိုလဲအရင်နေတည်တဲ့အရာရှိထဲမှာဆိုရင်တော့မှအဲ့တော့ဒီလိုနေနဲ့ကိုကဒီမှာလေဒီတင်မောပေါ်မှာဟေးကမာပြရလာတဲ့လီစုတိုင်းသားတဲ့ရာဒီမှာတင်မောမောင်းနေတယ်လိန်လိန်ထိန်ထိန်လောက်တယ်ဆိုတာဟာလေစိတ်ကမှာပီတိဖြစ်မိတာပေါ့နော
်တောင်းမြင့်မြို့ကြောင့်အမေရိကကိုရွှေ့ပြောင်းနေထိုင်နေကြတဲ့လူငယ်တွေအတွက်လည်းယောရှုကအခုလိုပဲအားပေးစကားပြောထားသေးတယ
်အမေရိကဆိုတာဒီမှာပြောတာကတော့ American Dream ပေါ့နော်ကျွန်တော်ပြောရတာကျွန်တော်သိချင်နေတာတော့ကိုလုံဆိုရင်ကိုဖြစ်တယ်ဆိုတော့ကျွန်တော်အာမခံရတယ်အမေရိကမှာတော့အဲ့တော့တကယ်လို့ဒါမှာဒီမှာလမ်းစာပြောက်ပြီးတော့အမေရိကရောက်လာခဲ့တယ်ဆိုရင်ဘယ်ကနေပဲဖြစ်ဖြစ်ကြောင်းတက်ပါကြောင်းသွားပါတနည်းနည်းချင်းချင်းမှာတနည်းအားတော့ရောက်မှာပ
ါကဲဂျန်စီတို့ရေဒီတစ်ဘက်ကတော့လူငယ်လေးတွေမက်လေးရှိတဲ့ American Dream ကိုဘလို့အောင်မြောင်မက်ရမလဲဆိုတာကိုပြောပြပေးသွားတာเนาะနောက်တစ်ဘက်ဒီကြလို့ရှိရင်လည်းဂျန်စီလူငယ်လေးတွေတိထိုက်တဲ့အကြောင်းအရာလေးတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိတာမို့လို့ဂျန်စီအစီအစဉ်ကိုဆက်စောင့်ကြည့်ဖို့မမေ့နဲ့เนาะတတ
ဒါကတော့မက်ခင်လေးအပတ်စဉ်တင်ဆက်နေတဲ့ဂျန်စီအစီအစဉ်ပါရှင်အခုတော့အားကစားကဏ္ဍကိုကြည့်ကြရအောင်ပါAmerican Canada နဲ့ Mexico နိုင်ငံ၃နိုင်ငံပူးတွဲအိမ်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲရဲ့ final ကို New York New Jersey မှာကစားဖို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရွေးချယ်လိုက်ပါတယ်။အခုလိုရွေးချယ်လိုက်တဲ့ပေါ်မှာဘောလုံးဝါသနာရှင်ပရိသတ်တွေရဲ့အမြင်တွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
2026ကမ္ဘာဖလားဘောလုံးပွဲဖိုင်နယ်ကိုတော့ New York New Jersey က MetLife ဘောလုံးကြီးမှာကစားသွားမှာဖြစ်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကကြေညာလိုက်ပါတယ်။ American, Canada, Mexico သုံးနိုင်ငံပူးတွဲအရှေ့ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲပွဲစဉ်တွေကျင်းပမဲ့နေရာတွေကို Florida ပြည်နယ် Miami မြို့မှာ February 4ရက်နေ့ကကြေညာခဲ့တာပါ။2026ကမ္ဘာဖလားဘောလုံးပွဲတွေကိုတော့ Canada နဲ့ Mexico နိုင်ငံတွေကအုပ်စု10ပွဲအပါအဝင်73ပွဲစီကျင်းပခွင့်ရခဲ့ပြီးတော့ Channel ပွဲတွေကိုတော့ American နိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်။ဖွင့်ပွဲကိုတော့ Mexico နိုင်ငံ Mexico City က Aztec ကဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်ပြီးတော့ Mexico ဟာအခုလို American Canada တို့နဲ့၃နိုင်ငံပေါင်းပြီးတော့ကျင်းပခွင့်ရတဲ့အတွက်ကမ္ဘာဖလားကို၃ချိန်မြောက်အရှေ့ဖြစ်ကျင်းပခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဒီအရှေ့၃နိုင်ငံရဲ့အဖွင့်ပွဲစဉ်တွေကိုတော့Toronto, Mexico City နဲ့ LA မြို့တွေမှာကျင်းပသွားမှာဖြစ်တယ်လို့လည်း FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောပါတယ်။ Quarter Final ပွဲစဉ်တွေကစပြီး Final အထိ America မှာကျင်းပသွားမှာဖြစ်ပြီးတော့ Quarter Final 4ပွဲကိုတော့ LA, Kansas City, Miami, Boston မြို့တွေမှာကျင်းပသွားမှာဖြစ်ပါတယ်။ Semi Final 2ပွဲကိုတော့ Dallas နဲ့ Atlanta မြို့တွေမှာကျင်းပသွားမှာဖြစ်ပြီးတော့တတိယနေရာလူပွဲကိုတော့ Miami မှာကျင်းပသွားမှာဖြစ်ပါတယ်။ကောဘောလုံးဖွဲ့ချုပ်အနေနဲ့ final ပွဲကျင်းပမဲ့နေရာကိုခက်ခက်ခဲခဲနဲ့နောက်ဆုံးအချိန်ထိရွေးခဲ့ရတယ်လို့ FIFA ဥက္ကဋ္ဌGianni Infantino ကပြောပါတယ်
။ Yeah, well I'm sure that New York New Jersey are celebrating now and they should celebrate because they obtained the biggest game in the history of football this final in 2026
and New York and New Jersey in a on way khan ja me so da te ja ba le on way le khan de ma le ba chang le so da 2026 July 19 ye ma ka za me final bwe ya ka ba bo long tu bai ma chi ma song bwe phit pi da hu tu ro ga chin ba kwin ya lai lo ba da ga naingan 48 naingan a tin 48 tin win ka za me prathama song ka ba bla bwe phit da chang chi che khan na pi tu bai win me bwe ba American Canada ne Mexico naingan ni ko le lu ရီတန်းနဲ့ချီလာကြမှာဖြစ်ပြီးနယူးယောက်ဆိုတာကနိုင်ငံပေါင်းနေရာကျော်ကလူတွေနေထိုင်တဲ့မြို့ကြီးဖြစ်တာကြောင့်ကမ္ဘာကြီးတစ်ခုလုံးကိုပေါင်းစည်းပြီးအောင်ပွဲခံကြမှာဖြစ်တဲ့အတွက်ဒါကတကယ်ကိုထူးခြားမှာပါ။ကျန်တဲ့မြို့15မြို့ကလည်းတကယ်ကောင်းပါလေ။ FIFA မှာရှိတဲ့လူတွေအားလုံးအတွက်တော့နောက်ဆုံးအချိန်အထိကိုပဲတကယ်ပဲခဲခဲရွေးခဲ့ရတာပါ။ကျွန်တော်အနေနဲ့ဂျိမ်းတွေပြောနေတာကတော့နယူးယောက်နယူးဂျာစီမှာကစားမဲ့ဖိုင်နယ်ဟာမယုံနိုင်ကြကောင်းလို့ထူးခြားမှာဖြစ်ပြီး2026ကမ္ဘာဖလားကလည်းတကယ်ကောင်းတဲ့ကမ္ဘာဖလားပွဲဖြစ်မှာပါ။
2026ဖိုင်နယ်ကိုကစားဖို့အတွက်နယူးယောက်နယူးယောက်စီက MetLife ကွင်းကြီးကိုရွေးချယ်လိုက်တဲ့အတွက်ဂုဏ်ယူမိတယ်လို့ညောင်မှနေထိုင်တဲ့မြန်မာနိုင်ငံကဒီပထမတန်းဘောလုံးသမားဟာကိုကျော်ကြီးကပြောပါတယ်
ဒီရောအနေနဲ့တော့ဟိုသဘောကျတာပေါ့လေ။ဘာဖြစ်လို့ဆိုတော့ Giant Stadium ဆိုတာဟိုကျွန်တော်ဟို Football American Football ဟိုလုပ်တဲ့နေရာဆိုတော့ကျွန်တော်တွေ့တဲ့အတော့အဲဂုံတာပေါ့လေ။ဘာဖြစ်လို့ဆိုတော့ဒီမြို့ရွေးရဆိုတော့နောက်ပြောရရင်ဒီရောကဘာဖြစ်ဖြစ် Number 1 2 3 မှာပါတယ်ဆိုတော့လေဘာဖြစ်ဖြစ်ဆိုဟိုဝန်တာပါလေကျွန်တော်။အားစိတ်လုံးကျတော့ကျွန်တော်တော့ကြည့်ချင်တာပေါ့ကွာ။ကြည့်ချင်တာပေါ့ဆိုတော့ဒီမှာကဟိုဒါတော့အပြင်ဒီကဒီမှာရောက်တဲ့ခြေလေးတွေကလည်းကျွန်တော်ဒီမှာဘလုံးလေးထောင်တာတော့ဒီမှာကြည့်နေတဲ့ကလေးကတော့များများရှိပါတယ်ဒါပေမဲ့တို့ကဘလို့ချင်းနဲ့ကြည့်မှတော့မသိဘူးပေါ့လေကျွန်တော်တို့သိအားသက်သက်နေကြရတယ်။များချင်းတော့ဟိုဒီပါကလေးတွေတော့များကြတာဟိုကြောင်းလာတဲ့ကလေးတွေရောဒီမှာကန်တဲ့လူတွေတော့များများရှိပါတယ်ဒီမှာလေဒီမှာကုမ္ပဏီတွေကဆိုတော့တို့ကြည့်ကြအောင်ပေါ့ကျွန်တော်လည်းပြီမောက်ဒေးနေ့ချင်းဆိုတော့နောက်တစ်ချက်ကအမေရိကန်မှာဘလို့တာကြာပြီဆိုတော့နယူးယောက်ကိုရွေးတော့တော်တော်များများကြည့်ကြအောင်ချင်ပါတယ်
အဲ့ကမှာတော့ New York, New Jersey, PA, LA, San Francisco, Seattle, Boston, Philadelphia, Atlanta, Miami, Dallas, Houston နဲ့ Kansas City စတဲ့မြို့၁၂မြို့မှာကစားသွားမှာဖြစ်ပါတယ်။အဲ့ကမှာတော့1994ကမ္ဘာဖလား1996နဲ့2003အမျိုးသမီးကမ္ဘာဖလားစုစုပေါင်းကမ္ဘာဖလား3ချိန်ကစားခဲ့တာမှာ3ချိန်စလုံးကိုနိုင်ငံအနောက်ဘက်ချမ်းက LA မြို့မှာ Final ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အခုတစ်ချိန်ကြာမှအရှိတ်အဝါချမ်းမှာပထမဆုံးအကြိမ်ဖြစ်တဲ့ final ကိုကျင်းပခွင့်ရတာပါ Washington DC area မှာနေထိုင်တဲ့မြန်မာလေးစင်ဂိုးသမားဟောင်းကိုရင်တွေကတော့အခုလိုအမေရိကန်အရှိတ်အဝါချမ်းက New York New Jersey မှာ final ကိုကစားဖို့ရွေးချယ်လိုက်တဲ့အတွက်စိတ်လုံးရှားမိတယ်လို့ပြောပါတယ
်ဒါတော့ကောင်းတာပေါ့ဗျာကျွန်တော်အဲ့သတင်းကြားတဲ့ဆိုရရဒီမှာဝါသနာတူတငယ်ချင်းတွေရှိတယ်အားလုံးကဒီဝတ်တကူပဲမြို့မှာလုပ်မယ်ပဲနေရာမှာလုပ်မယ်ဆိုတာအခုကျွန်တော်တို့အခုစုံစမ်းနေတဲ့ကတော့ကိုရောဖီဘာထွက်လာပြီဆိုတော့ကျွန်တော်တို့ ဒီဘွဲကိုကြည့်ဖို့အတွက်တငယ်ချင်းတွေစုပြီးတိုင်မြင်ကြတယ်လက်မှတ်ကိုလည်းကျိုးဝင်မယ်ဒါမှပဲကျွန်တော်လက်မှတ်ကခုနကဖိုင်နယ်တော့မှနယူးယောက်မှာလုပ်မယ်လို့သိရတဲ့အတွက်ဖိုင်နယ်အတွက်ပါကျိုးဝယ်တော့လုပ်ထားပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီလိုပွဲမျိုးကကြည့်ခဲ့တယ်လေးနှစ်တခါမှလုပ်တာဆိုတော့ဒီလိုပွဲမျိုးကလုပ်တဲ့အခါမှာအရင်တော့ TV ဖန်သားပေါ်ကကြည့်ရတယ်နော်ခုတော့ကိုမျက်မြင်ကိုတွေ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့အရင်ပဲစိတ်လှူရှာပါတယ်ခင်ဗျာ။ဟိုအဓိကတော့ကျွန်တော်ဖိုင်နယ်ဝယ်လိကြည့်ရတာပေါ့
မက်လိုက်ဘောလုံးဝင်းကြီးဟာစုစုပေါင်းပြိဿ12,500ဆံပြီး2016ခုနှစ်တုန်းကကိုပါအမေရိကဖလားနှစ်တာပြီးဖိုင်နယ်ကိုလည်းဒီကွင်းကြီးမှာကစားခဲ့တာဖြစ်ပါတယ်။ဆိုတော့2016ကမ္ဘာဖလားဖိုင်နယ်ကစားဖို့အတွက်မက်လိုက်ကွင်းကြီးကိုရွေးချယ်လိုက်တာမှန်ကန်တယ်လို့ပြောနိုင်မလား။ဒါနဲ့ပတ်သက်ပြီးတော့ဒီကွင်းကိုလူကိုယ်တိုင်သွားပြီးတော့ကြည့်ဘူးတဲ့ဘောလုံးပြိဿတူဖြစ်တဲ့ကိုပြည်သွင်းနိုင်ကိုမေးကြည့်တဲ့အခါမှာတော့
2016ကမ္ဘာဖလားပွဲအတွက်နယူးဂျာစီကMetLife ဘောလုံးကစားကွင်းကြီးကိုရွေးချယ်လိုက်တာဆိုလို့ရှိရင်မှန်ကန်တဲ့အတင်းတော်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ MetLife ကစားကွင်းကြီးကဆိုလို့ရှိရင်အမေရိကန်ဘောလုံးအဖွဲ့ချုပ် NFL ကစားကွင်းတွေထဲမှာအကြီးဆုံးကွင်းတစ်ကွင်းဖြစ်ပြီးတော့ပရိသတ် 12,500 ဆန့်တယ်လို့သိရပါတယ်။နောက်တစ်ခုကတော့အမေရိကန်နိုင်ငံရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့နယူးယောက်မြို့နဲ့ဆက်နွယ်မိုင်ကွာမှာရှိနေတာလည်းဖြစ်ပါတယ်။ဒီကွင်းကြီးတဲကို2023ဇူလိုင်22ရက်နေ့ကမန်ချက်စတာယူနိုက်တက်နဲ့အာဆင်နယ်တို့ရှင်ပြန်ကစားတဲ့ပွဲကိုသွားပြီးတော့ကြည့်ဘူးပါတယ်။သွားရေးလာရေးအတော်လေးအဆင်ပြေတဲ့အနေထားမှာလည်းရှိပါတယ်။ကွင်းထဲမှာလည်းကြည့်ရတာအတော်လေးတက်တောင့်တက်တာအနေထားမှာရှိပါတယ်။ Facility ပြည့်စုံတဲ့ကွင်းကြီးဖြစ်တဲ့အတွက်အခုလိုရွေးချယ်တာဟာဆိုလို့ရှိရင်ကောင်းမွန်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့ယူဆပါတယ်။အရင်ကဘာဖလာရီတော်ကတော့အမေရိကရဲ့ West Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ LA မှာလုပ်ခဲ့တယ်ပေါ့လေအခုဒီချိန်မှာတော့ဒီ East Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ New York မြို့ကြီးအနီးကကွင်းကိုရွေးချယ်တာဟာဒါအလှည့်ပေးတာမျှတတယ်လို့လည်းထင်ပါတယ
်2026ကမ္ဘာဖလားဘောလုံးပွဲမှာတော့နိုင်ငံပေါင်း48နိုင်ငံပါဝင်ပြီးတော့အုပ်စုကို၄သင်းနဲ့အုပ်စု12စုခွဲပြီးတော့ကစားကြမှာဖြစ်ပါတယ်ဒီလာမဲ့ကမ္ဘာဖလားမှာထူးခြားတာကတော့32သင်းရှုံးထွက်နဲ့16သင်းရှုံးထွက်ပွဲစဉ်တွေဆိုပြီးတော့ရှုံးထွက်အဆင့်ကို20ကစားရမှာဖြစ်ပြီးတော့ဖိုင်နယ်အထိဆိုရင်တော့စုစုပေါင်း10ပွဲအထိကစားရမှာဖြစ်ပါတယ်။ပြီးခဲ့တဲ့2022ကမ္ဘာဖလားပွဲမှာတော့စုစုပေါင်း64ပွဲကစားခဲ့တာဖြစ်ပြီးလာမဲ့2026ကမ္ဘာဖလားမှာတော့အသင်းတွေတိုးသွားတဲ့အတွက်ပွဲစဉ်အရေအတွက်ကစုစုပေါင်း104ပွဲအထိရှိလာမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါ2025ခုနှစ်ရဲ့ပထမဆုံးညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပ
ါနေဟောင်းကွန်ဆွန်ရဲ့နေ့တင်မှာမြန်မာနိုင်ငံသူနိုင်ငံသားတွေငြိမ်းချမ်းပျော်ရွှင်ပြီးတာယာဝါပြောပါစေကြောင်းအမေရိကန်တန်ရုံအကြီးအကဲဆူဇန်စတီဗင်ဆန်ကစုမုံကောင်းတောင်းပါတယ်နေ့တင်မှာ2024ခုနှစ်ကိုပြန်လည်တုံ့တက်ဖို့အခွင့်အရေးရပြီးရှစ်ဆက်ဖို့အတွက်စင်ခွန်မှုတွေနဲ့လူခွင့်ရေးအခွင့်အရေးလမ်းတွေအတွက်အကျိုးတင်ပြင်ဆင်ခွင့်ရရှိတဲ့အကြောင်းဆူဇန်စတီဗင်ဆန်ကပြောဆိုထားပါတယ်ဒီလိုအခက်အခဲတွေကြုံနေရချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်ရင်းပညာရေးအခွင့်လမ်းတွေလူသားချင်းစာနာထောက်ထားမှုအကူအညီနဲ့အသက်မွေးဝမ်းကြောင်းမှုဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေပေးအပ်နေတဲ့အကြောင်းနေ့တစ်ကိုဆူမုံကောင်တောင်းတဲ့ဗီဒီယိုမှာပြောဆိုထားပါတယ်အလားတူပဲ2025ခုနှစ်မှာမြန်မာပြည်သူတွေနဲ့အတူ UK အစိုးရကဆက်လက်လက်တွဲဆောင်ရွက်သွားမယ်ကြောင်းဗြိတိသျှတန်ယုံရန်ကုန်အကြီးအကဲ Ken O'Flaherty ကနေ့သစ်သတင်းစကားပေးပို့ထားပါတယ်။2024ခုနှစ်ဟာမြန်မာပြည်သူတွေအတွက်အခက်အခဲတွေပိုရင်ဆိုင်ကြုံတွေ့ခဲ့ရတဲ့နှစ်ဖြစ်ခဲ့တဲ့အကြောင်းစစ်မှုထမ်းခြင်းဥပဒေကိုရက်စက်စွာစတင်ကျင့်သုံးခြင်းကစပြီးနေ့စဉ်သုံးလူဆုံးကုန်ပစ္စည်းတွေတိတိတသာမြင့်တက်လာတာအသက်အိုးအိမ်ထိခိုက်စေတဲ့အရေးကြီးရေရှမ်းမှုတွေအပါအဝင်မြန်မာစစ်တပ်ရဲ့စီမံခန့်ခွဲမှုလွဲမှားခြင်းတွေကိုပြည်သူတွေရဲ့နေ့စဉ်ဘဝမှာကြုံတွေ့ရတဲ့အကြောင်းနှစ်သစ်ကိုသတင်းစကားမှာထောက်ပြပြောဆိုထားပါတယ်ခင်ဗျာဆီယနာတင်ထားတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမြောင်လည်းကမြန်မာပြည်သူတွေအနေနဲ့လက်နက်ကင်အဖွဲ့တွေကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်တိုက်တွန်းပေးဖို့2025ခုနှစ်နှစ်သစ်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒီမိုကရေစီစနစ်လိုလားတယ်လို့တိုင်းရင်းသားကောင်းဆောင်တွေကပြောဆိုနေပေမဲ့တကယ်လက်တွေ့မှာကိုဂျိုးအတ္တကိုအခြေခံပြီးလက်နက်ကင်ပြည်ပကဖန်တီးနေတယ်လို့ပြောပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ကျမတို့ဗုဒ္ဓဘူးနေ့ညာချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်လေးဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ဂျိုးဂီလ်ပါ။အသံဖန်းအင်ဂျင်နီယာကတော့ရောဘတ်ဘတ်စ်ဖြစ်ပါတယ်ရှင်။ကျမတို့ခုလို2025ခုနှစ်တစ်အကြိုကာလပထမအဦးဆုံးညာချမ်းမှာကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်ဆက်မှုတွေကိုနားဆင်ကြည့်ရှုကြတဲ့သူတွေအတွက်ပရိသတ်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်။ကျမတို့2025ခုနှစ်မှာသတင်းကောင်းတွေတည်ဆောင်လာနိုင်ဖို့အတွက်လည်းစုမုံကောင်းတောင်းပါရရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နီယာပါ။This program has come to